Welcome to the Voice of America in Burmese.
အနက်ကမှရှင်2006ခုနှစ်ဩဂတ်လ29ရက်စနေနေ့မနက်ခင် VOA စီစဉ်တွေကို American ပြည်အစုမျိုးတော် Washington DC ကနေတဆင့်လိုင်းဒိုမီတာ24.32/40တို့ကနေတိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီကနေ့အတန်းစမှာဒီကနေ့အတွက်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါဆီးရီးယားမှာရေရှည်တည်တတ်မဲ့အပြစ်ရဲ့သဘောတူညီမှုရဖို့အတွက်ပုံမနှီးဆက်လာပြီလို့ရုရှားနိုင်ငံခြားရေးဝန်ကြီးနဲ့ဆွေးနွေးနေတဲ့ American နိုင်ငံခြားရေးဝန်ကြီး John Kerry ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားရဲ့နောက်ဆုံးဒုံးကျည်ပြစ်လွတ်တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတညီတညွတ်ထဲရှုံချအပြစ်တင်တာတွေမလုပ်နိုင်သေးပါဘူးသမရဦးထင်ကျော်ဟာအိန္ဒိယသမရရဲ့ဖိတ်ကြားခြင်းနဲ့အိန္ဒိယနိုင်ငံ၄ရဲ့ခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအီတန်စင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှာတော့သောတာရှင်တွေနားဆင်ကြရမှာကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်ကိုဖီအာနန်ကိုရွေးချယ်ခဲ့ရတဲ့အကြောင်းကိုဦးစောထေးက
ဒါကိုပြန်သုံးတက်မှာလားရဆိုင်မှာလားဆိုတာကျွန်တော်တို့စာဖတ်ကြတဲ့အတိုင်းဒါက
အခုလိုရှင်းပြချက်တွေနဲ့အတူမြန်မာတက်မတော်အတွင်းကအစစ်မြင့်ထိတ်တန်းရာထူးတွေကိုဘသူတွေကရွေးချယ်ပြီးခန့်ထားတာလဲဆိုတဲ့အကြောင်းပါဝင်ရှမ်းပြည်နယ်နယ်စပ်မှာစိတ်ကြွစေးတွေဖမ်းမိတဲ့တဲ့နဲ့မကြခင်ကတည်းကဖြစ်ပွားခဲ့တဲ့ဘုံခွက်တိုက်ခိုက်မှုတွေကြောင့်ထိုင်းဆိုရနဲ့တောင်ပိုင်းတောင်ကျန်းသူတွေကြားကငြင်းကြေးရင်ဘလို့အလားလာရှိတယ်ဆိုတာကိုအခုမနက်မှပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန်းရာတဲ့တွေကိုဒေါ်ခင်မျိုးသက်နဲ့ကိုညံဝင်းတောင်တို့ကအကြီးညာပေးသွားမှာဖြစ်ပါတယ်
ဆီးရီးယားနိုင်ငံမှာ February လတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်မှာခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခုဆီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့ American နဲ့ Russia တို့ဟာပိုးပြီးရေရှည်တည်တတ်နိုင်မဲ့သဘောတူညီချက်အစ်တစ်ခုရဖို့အရေးပိုးပြီးနှိစက်လာပြီလို့ပြောပါတယ်။ Geneva မှာ Russia နိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပြီးမှဝန်ကြီး Kerry ကအခုလိုပြောကြားလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရေးနဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အတွက်အချက်လက်မျှဝေရေးအတွက်ဖြေရှားဖို့ကြိုးစားနေကြတာဖြစ်ပါတယ်။ February လကရရှိခဲ့တဲ့သဘောတူညီချက်နောက်ပိုင်းဆီးရီးယားတွေအတွက်တည်ငြိမ်အေးချမ်းမှုတွေရခဲ့ပေမဲ့အပြစ်ရရေးသဘောတူညီချက်ဟာမျှော်လင့်ထားတယ်လို့မဟုတ်ဘဲကျိုးပြက်ချိန်မှာတော့တည်ငြိမ်မှုတွေပျောက်ကွယ်ခဲ့ရတယ်လို့လည်းဝန်ကြီး Kerry ကပြောပါတယ်။ဆီးရီးယားပြည်ရင်းစစ်အဖြေရှားရေးမှာစစ်ရေးနဲ့မဖြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်တွေတွင်ဆွေးနွေးမှုတွေဟာမျှတာပြီးအပြုသဘောဆောင်ပါတယ်လို့ပြောပါတယ်။အဖွဲ့ရကြနဲ့နဲ့ရှမ်းရှမ်းမယုံမကြည်ဖြစ်နေတာတွေကြော်လွှားနိုင်ဖို့အတွက်ကျန်းနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာပဲဖြေလျောင်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။နိုင်ငံရေးအဖြေမရှာဘဲတိုက်ခိုက်နေမှုတွေအဆုံးသတ်နိုင်မှာမဟုတ်ဘဲနိုင်ငံရေးအဖြေရှာမှုကသာဆီးရီးယားပြည်သူတွေရပ်တင်တဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်နေထားကိုရောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်လို့ဝန်ကြီး Kerry ကပြောပါတယ်။
တူရကီတပ်တွေဆီးရီးယားနိုင်ငံထဲဝင်ပြီးဖြန့်ကျက်ချတာတဲ့ဗုဒ္ဓနေ့နောက်ပိုင်းဆီးရီးယားနိုင်ငံနေဆနာကကတ်လူမျိုးစုတွေအများစုနေထိုင်ရာအရှေ့တောင်ဒေသမှာတူရကီလုံခြုံရေးတပ်ဖွဲ့တွေကိုတန့်လန့်နှိုးဆော်ထားပါတယ်ဒီလိုဝင်ရောက်တာဟာတူရကီနယ်စပ်ဂျာရာဘူလုစ်မြို့က IS တပ်တွေကိုတိုက်ခိုက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်ဖြစ်တယ်လို့တူရကီအစိုးရကပြောပါတယ်ဒါပေမဲ့ဒီစစ်စင်ရေးဟာ YPG လို့ခေါ်တဲ့ဆီးရီးယားနိုင်ငံကကတ်စစ်အုပ်စုတွေကိုပါပြင့်မှတ်ထားပုံရပြီးမကြသေးခင်ကဂျီဟတ်ဝါဒီတွေကိုသူတို့တိုက်ခိုက်သိမ်းပိုက်ခဲ့တဲ့ယူဖရက်တစ်မြက်ရှေ့ဘက်ချမ်းဒေသကနေပြန်ဆုတ်ပေးဖို့လဲတောင်းဆိုနေတာပါဒီကြီးကျူးကျော်မှုတွေနဲ့ပတ်သက်လို့တူရကီမှာရှိတဲ့ကတ်လူနည်းစုတွေကြားတန်တရားနဲ့ဒေါသတွေတိုးပွားလာနေတယ်လို့ကတ်အရေးလိုလာတဲ့ပါလီမန်အမတ်တဦးကသတိပေးလိုက်ပါတယ်ဒီကိစ္စဟာရိုဂျာဘာဒေသကိုကိုပိုင်နယ်အဖြစ်ကိုဘာသာကိုကြီးညာခဲ့တဲ့ဆီးရီးယားကကတ်တွေကိုတိုက်ခိုက်ရေးမူဝါဒရဲ့နောက်ဆက်တွဲဖြစ်တယ်လို့သူကဆွဆွဲလိုက်ပါတယ်တူရကီအစိုးရအနေနဲ့အစောကတည်းကဆီးရီးယားကိုဝင်ရောက်ဆွတ်ပက်ခြင်းပင်မဲ့ပြီးခဲ့တဲ့လကနိုင်ငံတွင်းစစ်တပ်ကအာဏာသိမ်းဖို့ကြံစီမှုတွေကဒီစီလှုပ်ရှားမှုကိုအဟန့်တားဖြစ်စေခဲ့တယ်လို့တူရကီအစိုးရအကြီးအကဲအရာရှိကပြောပါတယ်။အာဏာသိမ်းကြံရွယ်မှုမှာပါတဲ့ဆမ်မီတက်စကီဟာတူရကီရဲ့အထူးတပ်ဖွဲ့အကြီးအကဲဖြစ်ပြီးဆီးရီးယားစစ်ဆင်ရေးအတွက်ထင်ရှားသူလည်းဖြစ်ပါတယ်။
မြောက်ကိုရီးယားကအခုနောက်ဆုံးအင်ကာနေရုံးကဒုံးကျည်ပြစ်လုပ်ခဲ့တာအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအစည်းအဝေးထမ်းခဲ့ပေမဲ့ဒ ဒါကိုရှုံးချက်အဖြစ်တင်ဖို့အဖွဲ့ဝင်15နိုင်ငံကြားမှာတညီတညွတ်ထဲမလောက်ဆောင်နိုင်ခဲ့ပါဘူး။ရေငုပ်သင်းမောကနေမြောက်ကိုရီးယားပြစ်လွတ်ခဲ့တဲ့ဒုံးဂျီဟာဂျပန်နိုင်ငံစီကိုဥတီပြန်တန်းခဲ့တာပါ။ဒါဟာရေပြင်ကနေပထမဆုံးပြစ်လွတ်ခဲ့တာဖြစ်ပြီးဒါဟာပြီးခဲ့တဲ့လတွေအတွင်းကုလသမဂ္ဂဆုံးဖြတ်ချက်ကိုအာခံပြီးမြောက်ကိုရီးယားကဇက်တိုက်လှုပ်ဆောင်နေတဲ့နောက်ဆုံးစမ်းသပ်ပြစ်လွတ်မှုပါ။အမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ကအရေးပေါ်အစည်းအဝေးထိုင်ဖို့အတွက်ဗိုလ်တပူးနေမှာပန်ကြားခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌမလေးရှားကရမ်လမ်ဘင်အီဘရာဟင်ကတော့မြောက်ကိုရီးယားကိုရှုံးချက်ဖြစ်တယ်လို့အဖွဲ့ဝင်အများစုကလက်ခံကြပေမဲ့ဘယ်လိုသတင်းထုတ်ပြန်မယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးရအောင်မယ်လို့ပြောပါတယ်။လုံခြုံရေးကောင်စီမှာအခုလိုတခဲနဲ့သဘောတူညီမှုမထုတ်ပြန်နိုင်တာဟာတရုတ်နိုင်ငံကြောင့်ဖြစ်ပါတယ်
။ဘိုဒူနီကလှုပ်ခတ်သွားတဲ့ပြင်းအားငလျင်ကြောင့်အီတလီနိုင်ငံအာမက်ထရီချေမြို့ပျက်စီးခဲ့ရပြီးအပြူအပြက်ပုံတွေအောက်ကလူတွေအသက်ကိုဆက်ပြီးကယ်တင်နိုင်လိမ့်မယ်လို့ကယ်ဆယ်ရေးသမားတွေကြားတောက်ကြနေမနေ့ပိုင်းတိမျှော်လင့်ခဲ့ကြပေမဲ့အနံခံခွေးတွေနဲ့နိုင်အတော်ကြာဆက်လက်ရှာဖွေခဲ့ပြီးတဲ့နောက်လက်ကြီးဗလာပြန်လာရချိန်မှာအသက်ရှင်ရဲ့ကယ်တင်နိုင်မယ်ဆိုတဲ့မျှော်လင့်ချက်တွေနှဲပါလာခဲ့ပါတယ်။ဒီမျိုးဟာဗာတီကန်နန်းတော်ကပိုယန်းမင်းကြီးအတွက်စပို့မှုတွေထွက်တဲ့မျိုးလည်းဖြစ်ပါတယ်။ဒီမျိုးမှာအလောင်း15လောင်းရှာဖွေတွေ့ရှိတဲ့အထက်ကလေးငယ်တွေနဲ့ပိုင်ရှင်မပေါ်သေးတဲ့မုတ်ဖုတ်သမားတူဦးလည်းပါဝင်ပါတယ်။တောက်ကြနေတော့ကပြင်းအားလီတက်သမားရှိရှိတဲ့နောက်ဆက်တွဲငလျင်လှုပ်ခတ်ခဲ့တာကြောင့်အာမက်ထရီချေမြို့ကကယ်ဆယ်ရေးလုပ်ငန်းတွေခေတ္တရန်နာထားပြီးအီတလီတောင်ဘက်ဆယ်လာနိုမြို့ကနေမြောက်ဘက်ဘိုလိုဂနာမြို့ထိအရေးပေါ်ကယ်ဆယ်ရေးသမားတွေအမြန်ဆီလွတ်ခဲ့ရပါတယ်။ဗိုလ်ဒူးနေကလှုပ်ခတ်ခဲ့တဲ့ပြင်းအား6တက်သမားနှင့်ငလျင်ကြောင့်တည်ဆုံးသူပေါင်း269ဦးရှိသွားပြီလို့အရက်ဖက်ကာကွယ်ရေးတာဝန်ရှိသူတွေကပြောပါတယ်။
UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သမရဥထင်ကျော်ဟာအိန္ဒိယသမရပရနပ်မူခာဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယနိုင်ငံလေးရကြာခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်မှာဖြစ်ပါတယ်။ဒါဟာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခေါင်းဆောင်တဦးအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံနိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ဟာလည်းမကြာခင်လတွေအတွင်းအိန္ဒိယမှာကျင်းပမဲ့ BIMSTEC ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံချိုင်းဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်။သမရဥထင်ကျော်နဲ့အတူသမရကတော့ဒေါ်ဆုစုလွင်မှာလိုက်ပါမှာဖြစ်ပြီးဝင်ကြီးတွေနဲ့အကြီးတန်းအရာရှိတွေပါဝင်တဲ့အဆင့်မြင့်ကိုယ်စားလှယ်တွေပါအတူလိုက်ပါဖို့ရှိပါတယ်။သမရဥထင်ကျော်ရဲ့ခီးစဉ်အတွင်းမိုင်းတထောင်နီးပါးရှေ့လျတဲ့အိန္ဒိယမြန်မာနယ်စပ်ဒေသအတွက်ကောင်းမွန်စွာစီမံခန့်ခွဲရေးကိုဦးစားပေးပြီးစီးပွားရေးပါဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုအတွက်လှုံ့ဆော်မှာဖြစ်ပါတယ်။သမရဥထင်ကျော်ဟာတနင်္လာနေ့မှာဝင်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှာဖြစ်ပြီးနှစ်နိုင်ငံနားလည်မှုစာချုပ်တော်အများပြားကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့လည်းအိန္ဒိယနိုင်ငံချိုင်းဝင်ကြီးဌာနကပြောပါတယ်။စနေနေ့မှာသမရဥထင်ကျော်ဟာမဟာဘောဓိပင်ရှေ့ရဗုဒ္ဓဂါယာကိုတွားရောက်ပြီးရှေးဟောင်းသုတေသနပြတိုက်ကိုတွားဖို့ရှိတယ်လို့တနင်္လာနေ့မှာတော့တတ်မဟောရှေ့ရအဂ္ဂရာကိုတွားရောက်မှာဖြစ်ပါတယ်။အိန္ဒိယသမရပရနပ်မူခာဂျီနဲ့လည်းတနင်္လာနေ့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံချိုင်းဝန်ကြီးဆက်မာအဝါရတ်တရက်ခီးလာရောက်ခဲ့ပြီးတဲ့နောက်မှာအိန္ဒိယကိုတွားရောက်ခဲ့တဲ့အခုမြန်မာသမရရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံတဲကနေအိန္ဒိယကိုတော်လှန်နေတဲ့လက်နက်ကိုင်းတွေအရေးကိုဦးစားပေးပြီးဆွေးနွေးဖို့လည်းရှိပါတယ်။
ပြည်ရဲ့ရပိုင်းကဖွဲ့စည်းလိုက်တဲ့ရကန်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာနိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တာကိုရကန်အမျိုးသားပါတီကကန့်ကွက်လိုက်ပြီးအခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်အပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်မဲ့ဒီရကန်အကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ရကန်အမျိုးသားပါတီကတောင်းဆိုခဲ့တာပါ။ပြည်ကင်ပြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီတို့ကလည်းဒီကော်မရှင်ရဲ့လှုပ်ရက်ပေါ်စိုးရိမ်မိကြောင်းကော်မရှင်ရဲ့လှုပ်ဆောင်ချက်တွေပေါ်စောင့်ကြည့်သွားမှာဖြစ်ကြောင်းသဘောထားထုတ်ပြန်ခဲ့ပါတယ်။ရခိုင်အမျိုးသားပါတီရဲ့ဒုက္ခဒေါ်အေးနုစင်ကတော့ပြည်တွင်းရေးကိစ္စကိုနိုင်ငံတကာကိစ္စလို့ပုံဖော်လိုက်တာကြောင့်ရပြည်တွင်းရေးကိစ္စကိုနိုင်ငံခြားကပုဂ္ဂိုလ်3ဦးဥက္ကဋ္ဌအဖြစ်ပါပါဝင်ဖွဲ့စည်းလိုက်တာကြောင့်သူတို့ဒေသခံတွေအခွင့်အရေးကိုထိပါလာကြောင်းလည်းပြောပါတယ်။အချို့ချာအာဏာကိုလည်းထိပါရာရောက်တယ်လို့ဒါကြောင့်မို့လို့ကန့်ကွက်ရတာဖြစ်ကြောင်းဆိုပါတယ်။အမျိုးသားဒီမိုကရေစီအင်အားစုပါတီရဲ့ဥက္ကဋ္ဌဦးကမောင်ဆွေကတော့အချို့ချာအာဏာပိုင်နိုင်ငံတစ်ခုတည်းမှာအစိုးရတရက်ကနေပြီးတော့နိုင်ငံတကာပုဂ္ဂိုလ်တွေကိုထက်သွင်းပြီးမြန်မာနိုင်ငံအကျိုးစီးပွားကိုတကယ်ပဲထမ်းဆောင်မဲ့ ပုံကူမျိုးဖြစ်တယ်မဖြစ်ဘူးဆိုတာဝိဝါဒကွဲစီပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံကမွတ်စလင်ဘာသာဝင်အကြီးအကဲတွေနဲ့ဂွန်သိကရှိတဲ့ရခိုင်ဘက်ကပုံကူတွေပါဝင်တင့်တယ်လို့ဆိုပါတယ်ဒီရခိုင်အကြံပေးကော်မရှင်နဲ့မှာနိုင်ငံသားပုံကူ3ဦးနဲ့မြန်မာနိုင်ငံကထင်ရှားသူ6ဦးပါဝင်ပါတယ်
လေတို့ညဉ့်ညမ်းမှုကအိမ်အပြင်ဘက်မှာသာတွေ့ရတာမဟုတ်ဘဲအိမ်ထဲမှာလည်းတွေ့ကြုံနိုင်တဲ့လူမှုကျန်းမာရေးဆိုင်ရာပြဿနာတစ်ခုဖြစ်ပါတယ်။အိမ်ထဲမှာသုံးဆွဲလေးရှိတဲ့အိမ်သုံးဓာတုပစ္စည်းမျိုးစုံကနေထွက်တဲ့အခုံးဝယ်တွေနဲ့အမှုံမွားတွေကြောင့်အိမ်တွင်းလေတို့ညဉ့်ညမ်းမှုကအိမ်အပြင်မှာထက်ပိုပြီးဆိုးနိုင်ပါတယ်။ဒါပေမဲ့ကာဗွန်နိုင်အောက်ဆိုက်ကိုရှုရှက်ရတဲ့အပင်တွေကလည်းအိမ်တွင်းလေတို့ညဉ့်ညမ်းမှုပြဿနာဖြေရှင်းပေးနိုင်ကြောင်းသုတေသနပညာရှင်တွေတွေ့ရှိခဲ့ကြပါတယ်။လူတွေဟာအပင်တွေမရှိဘဲအသက်မရှင်နိုင်ပါဘူး။အပင်တွေဟာလူသားတွေရှုထုတ်လိုက်တဲ့ကာဗွန်နိုင်အောက်ဆိုက်ကိုဆုပ်ယူကြတယ်လို့လူသားတွေရှူသွင်းတဲ့အောက်ဆီဂျင်ကိုထုတ်ပေးတာပါလူသားတွေအသက်ရှူသွင်းတဲ့အောက်ဆီဂျင်များများရဖို့အတွက်အပင်တွေပေါ်မှာမှီခိုနေရတယ်လို့နယူးယောက်ပြည်နယ်တက္ကသိုလ်တစ်ခုဖြစ်တဲ့ Oswego ကသိပ္ပံပညာရှင် Vadol Neri ကပြောပါတယ်လူသားတွေဟာတနေ့ကို၄ခါလမ်းပေါင်း3000ကျော်ရှူသွင်းရပြီးလေးမရှူဘဲ3မိနစ်ထက်ပိုပြီးမနေနိုင်တဲ့အတွက်လေးတန့်စင်မှုဟာသိပ္ပံကိုအရေးပါတယ်လို့နေ့စဉ်ရှူသွင်းဖို့အတွက်တန့်စင်တဲ့လေလည်းလိုအပ်ပါတယ်အိမ်တွင်းလေတို့မတန့်ရှင်းတာဟာမူဝေဒအသက်ရှူကျက်တဲ့ပန်းနာယောဂါနဲ့အလာဂျီတွေကိုဖြစ်စေပါတယ် Sick Building Syndrome ကိုဖြစ်စေတာဖြစ်ပါတယ် Direct from Washington
The Voice of America တော်ခင်မျိုးတက်နဲ့ကိုညဝင်းအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုနှစ်ဆက်ပေးသွားမှာပါအရင်ဆုံးရခိုင်ပြည်နယ်အရေးကိုကြည့်အောင်ပါလက်တလုံးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်လို့နိုင်ငံရေးပါတီတချို့ကစိုးရင်ကန့်ကွက်တာတွေရှိနေပေမဲ့လည်းဒီကော်မရှင်ကိုဆက်လက်ထားရှိသွားမှာဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအစ်စ်မြင့်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာငြင်းမရတဲ့ကိစ္စဖြစ်တာကြောင့်နိုင်ငံတကာမှာအတွေ့အကြုံများပြီးတမတ်ကြတဲ့နိုင်ငံသားတွေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းရတာဖြစ်တဲ့အကြောင်းသူကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကိုညံဝင်းအောင်ကတင်ဆက်သွားမှာပါ
။ပြီးခဲ့တဲ့ရက်ပိုင်းကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖျက်သိမ်းပေးဖို့ဒေသခံရခိုင်အမျိုးသားပါတီကတောင်းဆိုခဲ့တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီနဲ့ပြည်ခိုင်ဖြိုးပါတီတို့ကလည်းအမျိုးသားအကျိုးစီးပွားနဲ့အမျိုးသားလုံခြုံရေးရှုထောင့်ကနေစိုးရိမ်မှုရှိကြောင်းဩဂုတ်လ25ရက်နေ့ကအသီးသီးကြေညာချက်ထုတ်ပြန်ခဲ့တာပါဒီနိုင်ငံရေးပါတီတွေရဲ့သဘောထားကိုနားလည်လက်ခံပေမဲ့ရခိုင်အရေးကိစ္စဟာနိုင်ငံတကာနဲ့ပတ်သက်ဆက်နွယ်နေသလိုမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတွေကြောင့်အခုလိုအတွေ့အကြုံများတဲ့နိုင်ငံသားတွေနဲ့ကော်မရှင်ကိုဖွဲ့စည်းခဲ့တာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဦးစော်ထေးက VOA မြန်မာပိုင်းကိုပြောပါတယ်
။ဒါကိုပြန်သုံးတက်မှလားရဆိုင်မှလားဆိုတာကျွန်တော်တို့စဖွက်ကြတဲ့အတိုင်းဒါကအကြံဉာဏ်ပေးဖို့အကြံပေးကော်မရှင်ဖြစ်တယ်။ဒီရဟိုင်းရေးကိစ္စကဒီရာနဲ့ပတ်သက်ပြီးနိုင်ငံကဆက်နွယ်ပတ်သက်မှုတွေရှိနေတယ်ဆိုတာတော့ဒါတော့မငြင်းနိုင်တဲ့အမှန်တရားဖြစ်တယ်။နောက်မြန်မာနိုင်ငံရဲ့နိုင်ငံကအတိုင်းဝိုင်းနဲ့ဆက်ဆံရေးနိုင်ငံကြားရေးမှုကတော့အတိုင်းနဲ့ဆန်ကပတ်သက်မှုတွေရှိနေတဲ့ကိစ္စကိုကျွန်တော်တို့ကပြီးခဲ့တဲ့9နှစ်မှာလုပ်ခဲ့တဲ့ရခိုင်စုံစမ်းစုစည်းကော်မရှင်အတိုင်းအဖြေထွက်သလားဆိုရင်မထွက်ဘူးပေါ့နော်မထွက်ခဲ့ဘူးအဲ့ဒါကိုဒီလေတော့မြန်မာနိုင်ငံအစိုးရရဲ့ပြောကြားချက်နဲ့ဒီတွင်းကပြောကြားချက်နဲ့မလုံလောက်ဘူးမလုံလောက်တဲ့အတွက်ကျွန်တော်တို့ကနိုင်ငံတကာက neutral ဖြစ်ရမယ်ဘယ်လိုမျိုးပြင်ရမယ်အများလေးစားရမယ်စကြတင်ချတဲ့လူတွေဖြစ်ရမယ်အတွေ့အကြုံရှိရမယ်ဆိုတဲ့ချုံငုံပြီးတော့မှဒါဒီကော်မရှင်ကိုဖွဲ့စည်းထားခြင်းဖြစ်ပါလေ
ကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်ကိုဖီအာနန်ကိုရွေးချယ်ရတာ ਨੇ ပတ်သက်လို့ဦးစော်ထေးကအခုလိုရှင်းပြပါတယ
်ကိုဖီအာနန်ဆိုတာကဟိုကဘာတဝမ်းလုံးမှာပေါ့ထောင်စုနှစ်ဖွံ့ဖြိုးကြီးကြီးမှန်းချက်ပန်းနိုင်နေပေါ့စတင်ဆောင်ရွက်ခဲ့တဲ့လူဖြစ်တယ်နောက်2000ခုနှစ်မှာငင်းငယ်နိုဘယ်ဆုရရှိခဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်ပေါ့နောက်ကျန်တဲ့ကဘာရဲ့ရဲ့မှာသူ့ရဲ့ဆောင်ရွက်ချက်တွေအများကြီးရှိပါတယ်အဲဆောင်ရွက်ချက်တွေအရတင့်တော်တယ်လို့ကျွန်တော်ကယူဆပြီးဒီလိုမျိုးဆောင်ရွက်ခြင်းဖြစ်သွားတာ
။ဦးသိန်းစိန်အစိုးရလက်ထက်တုန်းကလည်းရခိုင်စုံစမ်းရေးကော်မရှင်ကိုပြည်ရင်းကပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းလှုပ်ဆောင်ခဲ့ပြီးအကြံပေးချက်50ကျော်ထွက်လာခဲ့ပေမဲ့အဲ့ဒီအကြံပေးချက်ထဲမှာအကောင့်တွေပေါ်လို့ရတာရောမရတာတွေပါပါဝင်ပြီးအစိုးရဘက်ကအကောင့်တွေမပေါ်ခဲ့တာမျိုးလည်းရှိတယ်လို့ဦးစော်ထေးကပြောပါတယ်။ဒီအပိုင်းဖွဲ့စည်းလိုက်တဲ့ရခိုင်ပြည်အကြံပေးကော်မရှင်အနေနဲ့ရခိုင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကနေနိုင်ငံတကာကိုထွက်သွားကြတဲ့ဒေသခံမွတ်စလင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့ပြဿနာကိုစုံစမ်းရေးရခိုင်ဒေသကိုလူသားချင်းစာနာတဲ့နိုင်ငံတကာအကူအညီရရှိရေးအပါအဝင်ဒေသလုံခြုံရေးစတဲ့ကိစ္စရပ်တွေမှာစုံစမ်းသုံးသပ်ပြီး နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ထံအကြံပေးချက်တင်ပြရမှာဖြစ်ပါတယ်အဲဒီကမှတဆင့်မြန်မာအစိုးရထံဒီအကြံပေးချက်တွေကိုဆက်လက်တင်ပြသွားဖို့ဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းအဓိကလိုအပ်နေတဲ့လူမှုအတိုင်းဝိုင်းနှစ်ဖက်ကြားပြည်လဲတင့်မြတ်ရေးနဲ့တည်ငြိမ်အေးချမ်းရေးအတွက်ဆက်လက်ဆောင်ရွက်နေရမှာစိန်ခေါ်မှုတွေရှိနေစေပဲလို့ဦးစော်ထေကပြောပါတယ
်အခုချိန်ဒီကျွန်တော်တို့ပြည်လဲတင့်မြတ်ရေးနဲ့အဲဒီငွေအေးချမ်းရေးပေါ့နော်အဲ့ဒါကိုဆက်လက်ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်နေရတဲ့အနေထားမှာပဲရှိသေးတယ်ဒါကိုနှုတ်နှစ်ဖက်ကြည်လည်အောင်ဆောင်ရွက်ဖို့နောက်တစ်ဖက်ကလည်းကျွန်တော်တို့ဒီဒီဇယ်ဥရမှုပေါင်းတွေထဲမှာဝင်ရောက်လာဖို့ဒီဟာတွေလုံးမဲ့အစင်တိုင်းအစင်တိုင်းမှာကျွန်တော်တို့မှာစိန်ခေါ်မှုတွေရှိတယ်ဥပမာအမီနာမလိုကိစ္စဒါကဟိုဟိုဘက်ဒီဘက်ရောကြဆိုကြသမိုင်းကြောင်းတွေပေါ့နော်တောက်ထားနေနဲ့ပြောနေကြတယ်သို့တော့အစိုးရတွေလက်ထက်မှာအသုံးလုံးကိုကျွန်တော်တို့ကကျင်ဆင်ပြီးတော့အသုံးဆွဲတဲ့အပေါ်မှာလည်းသဘောထားရင်းမျိုးရှိတယ်ဒါပေမဲ့ဒါကယာယီအဖြစ်ပဲဖြစ်မယ်လုံးဝပြည်လဲသွားတဲ့အနေအထားမဟုတ်အဲ့တော့ဒါကကျွန်တော်တို့ကအဖြေရှာမှာအဲ့လိုပေါ်ရှိပါ
တယ်။ရခိုင်ပြည်အကြံပေးကော်မရှင်ကိုလူအများလေးစားပြီးအတွေ့အကြုံများတဲ့နိုင်ငံတကာကထင်ရှားသူ3ဦးနဲ့အတူမြန်မာနိုင်ငံကထင်ရှားတဲ့ပုဂ္ဂိုလ်6ဦးနဲ့ဖွဲ့စည်းခဲ့တာဖြစ်ပြီးရှေ့လစက်တင်ဘာလကစလို့လုပ်ငန်းတွေကိုစတင်ဆောင်ရွက်ကြမှာဖြစ်ပါတယ်ခင်ဗျာ။
ကုလသမဂ္ဂဒွေမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံတွင်အရေးကြီးတဲ့ကိစ္စရပ်တစ်ခုအတွက်ပြည်ပကထင်ရှားသူတို့ဦးဆောင်တဲ့အကြံပေးအဖွဲ့ကိုဖွဲ့စည်းဖို့လုပ်တာမြန်မာတပိုင်းမှာဒါဟာပထမဆုံးအကြိမ်လို့ဆိုရမှာပါ။ဆိုတော့ဒီကော်မရှင်နဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေအမြင်ကိုကြားချင်ပါတယ်။ဒီကော်မရှင်ကနေရခိုင်ပြည်နယ်ရဲ့တိမ်မွေ့နဲ့နေတဲ့အရေးကိစ္စတွေကိုဖြေရှင်းနိုင်မယ်ရေရှည်နီလန်းကောင်းတွေကိုရှာဖွေနိုင်မယ်လို့မျှော်လင့်ပါသလားအခုလာမယ့်စနေညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239231999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်တာရှင်တွေအနေနဲ့စနေနေ့ည9:00နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ထပ်မံဖိတ်ခေါ်လိုက်ပါရရှင်။ရှမ်းပြည်နယ်ဆက်မှာစိတ်ကြစေတဲ့ဖမ်းမိတဲ့တဲ့င်းကိုမပြောခင်မှာတက်မတော်အတွင်းကအစစ်မြင့်ထိတ်တန်းယာလူတွေကိုဘသူတွေကရွေးချယ်ပြီးခန့်ထားတာလဲဆိုတာကြည့်အောင်ပါ။မြမတက်မတော်မှာထိတ်တန်းအဆင့်300ဖြစ်တဲ့ကြီးရည်လေးညှိနှိုင်းကုတ်ကဲရေးမှုဘိုးချုပ်ကြီးနေရာမှာဒုဘိုးချုပ်ကြီးမြထွန်းကိုတိုးမြင့်ခန့်အပ်လိုက်ပြီးတော့ဒုဘိုးချုပ်ကြီးယာဒုနှစ်နေရအပြင်တိုင်မှုအဆင့်ယာဒုကိုမနေ့ကတိုးမြင့်ပေးလိုက်ပါတယ်။အခုလိုတက်မတော်အတွင်းအရေးပါတဲ့အဆင့်မြင့်ယာဒုတွေကိုခန့်အပ်ရမှာနိုင်ငံတကာစံချိန်နဲ့မညီတဲ့အပြင်ဘသူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာမေးခွန်းထုတ်เสียဖြစ်နေတယ်လို့မြမစစ်ရေးလေးလာသူတချို့ကပြောပါတယ်။အပြည့်အစုံကိုမန်အင်ဂျင်နိုင်ငံတက်ဆက်သွားမှာပါ
။အခုလိုတက်မတော်ရဲ့ထိပ်ပိုင်းနံပါတ်3အဆင့်ဖြစ်တဲ့ဗိုလ်ချုပ်ကြီးယာဒုတိုးမြင့်ခန့်ရတဲ့ဒုဗိုလ်ချုပ်ကြီးညထွန်းဦးနဲ့ပတ်သက်လို့မြမစီရေးလေးလာနေသူဗိုလ်မှူးဟောင်းဦးအောင်လင်းထွတ်ကအခုလိုပြောပါတယ
်အရင်တုန်းကဒီဗိုလ်ချုပ်ကြီးညထွန်းဦးကစစ်ဖက်ရေးကထောက်လိုင်းပေါ့လေအကြီးကဲပါခင်ဗျဦးအဲဒီကနေပြီးတော့မှအနိုင်ကိုကဲရေးမှုဆိုတာကအဲဒီယာယူတွေတဲ့မြင့်တဲ့ယာယူပါသူကအစ်အနေနဲ့ပြောရင်တော့ဗိုလ်ချုပ်ကြီးယာယူဖြစ်ပါတယ်ဒီကေတော့ဒုတိယဗိုလ်ချုပ်ကြီးယာယူတော့မှဗိုလ်ချုပ်ကြီးယာယူကိုတိုးမြင့်ပေးတဲ့သဘောရှိပါတယ်
ဒါအပြင်ဗိုလ်ချုပ်ကြီးမြာထွန်းဦးအနေနဲ့တက်တွင်းရာဒူးတိုးခံရတာမြန်ဆန်ခဲ့တယ်လို့သူဟာနောက်9နှစ်အကြာမှာကာကွယ်ရေးဦးစီးချုပ်အသစ်ဖြစ်လာမယ်သူလို့ယာထားခံရသူအဖြစ်သုံးသပ်မှုတွေရှိနေကြောင်းလဲဦးအောင်လင်းထွတ်ကဆိုပါတယ
်ကျွန်တော်2005ခုနှစ်ပေါ့လေတန်ယုံကမထွက်ကောင်းတွင်မှာဗိုလ်ချုပ်ကြီးမြာထွန်းကစီဦးစီးမှုပထမတန်းပေါ့လေဒုတိယဗိုလ်မှူးကြီးအဆင့်နဲ့ဒီစာရဖတ်လို့ခေါ်တဲ့ဒီတက်မတော်ထောင်ရေးမှာတာဝန်ထမ်းဆောင်နေပြီဖြစ်ပါတယ်အဲ့ဒီအရကတော့ကျွန်တော်နဲ့ဒိုက်ရိုက်ဆက်သွယ်ပြီးတော့မှဟိုလုတ်ကင်ခဲ့တာလေးတွေကျွန်တော်တို့ရှိခဲ့ပါတယ်အဲ့ဒီချိန်တုန်းကပုဒ်ကြီးညတုန်းကကျွန်တော်ထင်ကြရင်တော့နိုင်ငံခြားထောင်ဝင်ဌာနမှာစီဦးစီးပထမတာတာဝန်ယူတယ်လို့ကျွန်တော်သိရပါတယ်ခင်ဗျသူကတော့ဒီတမ်ဘရော်မှာတော့ဒီတိုက်ပွဲတွေနဲ့တက်တက်နဲ့နဲ့အသေးချုံရှိခဲ့တဲ့ဟိုပုဂ္ဂိုလ်တော့မဟုတ်ခဲ့ပါဘူးသို့တော့သူဒီကျွန်တော်တို့ဘုဇုံကြည့်မအေးလို့ဘုတို့ဒီတန်းစီလို့ခက်ကသာပါလေလူငယ်ဖြစ်တဲ့အချိန်ကမှသူကရိုးရည်ကြီးပကရလဲရဲမြင့်မြင့်ထောင်တော်မောင်းမောင်းနဲ့ရိုးချိုးချိုးနဲ့မုံမုံကြီးရှိတဲ့ဒီအရာရှိကောင်းတယောက်ပါ အဲ့ဒါလူကြီးတွေမျက်စိကြတယ်ဟာလည်းပါပါတယ်အဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့စာအဖဒီစီဦးစီးပထမရန်အစင်ပေါ့လေအစင်စင်တက်သွားလိုက်တာဆယ်နှစ်တွဲပါဦးယာယူ၄၅ခုလောက်တက်သွားတဲ့နေသားမျိုးရှိပါတယ်အခုလက်ရှိအချိန်မှာပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူ့ရဲ့အသက်က55နှစ်ပဲကျွန်တော်တို့ရှိပါသေးတယ်အဲ့တော့ now 2020မှာဘုတို့ကြီးမင်းအွန်လိုင်းပြီးရင်ကာကွယ်ဦးစီးချုပ်ဖြစ်လာမဲ့သူဟာသူ့လို့ကျွန်တော်တို့တို့လိုရတဲ့အနေအထားမျိုးကိုရှိလာတဲ့အနေအထားမျိုးဖြစ်ပါတယ်ခင်ဗျ
အခုလိုတက်မတော်တွင်အရေးပါတဲ့ယာရုနေရာတွေကိုဘသူတွေကရွေးချယ်ခန့်အပ်နေတယ်လဲဆိုတာကိုတော့မေခွန်းထုတ်စရာဖြစ်နေကြောင်းသူကအခုလိုပြောပါတယ
်ဘသူမှလည်းအတိအကျပြောလို့မရတာကအခုလိုအစမ်းတော်ရဲ့အစင်းနဲ့ဘိုးချုပ်ကြီးတွေဘိုးချုပ်ကြီးမေအောင်လည်းတို့ပါဝင်ကိုဘသူခန့်လဲဆိုတဲ့ဥစ္စာကမေးစရာမေခွန်းပါခင်ဗျအခုထိတာဘသူမှအပြေထွက်လို့မရတဲ့မေခွန်းဖြစ်ပါတယ်ခင်ဗျနိုင်ငံတကာစံနှုန်းနဲ့တော့ကျွန်တော်တို့တန်းဒီဟာအများကြီးကွာပါပဲအခုချိန်ထိလည်းကျွန်တော်တို့ကတမ်ဘော်ကဒီနိုင်ငံရေးထဲမှာတစိ့တစ်ပိုင်းပါပြီးတော့မှစစ်အာဏာရှင်တစိ့တစ်ပိုင်းရှိနေတော့မှာပဲနိုင်ငံတကာစံနှုန်းမှာတော့ပဲနိုင်ငံဝယ်ပဲကြီးကြီးကာကွယ်ဦးစီးချုပ်တို့ဂျန်နက်တမ်ဘော်ကြီးကြီးတွေအားလုံးကအရသာပြည်သူလူထုကတင်မြှောက်တဲ့အစိုးရတွေကကျွန်တော်တို့ယာသားပြီးတော့တက်ဆိုင်ရာဒီကာကွယ်ရေးနဲ့ပတ်သက်တဲ့လူကြီးတွေနဲ့တိုင်ပင်ပြီးတော့မှခံစားတာရှိပါတယ်
တက်မတော်တွင်ယာဓုအစ်စ်တွေတိုးမြင့်ခန့်အပ်ခံရသူတွေကိုကြည့်မယ်ဆိုရင်တက်မတော်ဟာပိုးပြီးခိုင်မာအောင်အစင်းစင်တိဆောက်တဲ့အနေအထားမျိုးဖြစ်တယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်နေသူဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်။တက်မတော်အနေနဲ့ဟိုသူ့ရဲ့ institution ကိုပို့ပြီးတော့ခိုင်မာအောင်အစင်းစင်ပေါ့လေယာဓုနေရာကိုဆက်ခံတဲ့ပုံစံမျိုးနဲ့ပြောင်းလဲတိဆောက်လာတဲ့အပိုင်းတော့ရှိတယ်လို့မြင်တယ်။တက်မတော်အနေနဲ့ဒီအမိန့်ငါခံတယ်ဆိုတဲ့နေရာမှာလည်းပဲနော်တရားဥပဒေနဲ့ညီညွတ်တဲ့အမိန့်ငါခံမှုမျိုးဖြစ်ဖို့ဘက်ကိုဥတည်ပြီးတော့တည်ဆောက်တဲ့နယ်လို့ကျွန်တော်မြင်တယ
်တက်မတော်ကာဝေးဦးစီးချုပ်ရုံရဲ့မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒုဗိုလ်ချုပ်ကြီးအေးဝင်းနဲ့အောင်လင်းတွေးတို့ကိုတက်မတော်စေရေးအရာရှိချုပ်နဲ့စစ်ဥပဒေချုပ်အဖြစ်တိုးမြှင့်ခန့်အပ်ခဲ့ပြီးဗိုလ်ချုပ်ဝင်းသိန်းကိုတော့တပ်ထင်းချုပ်အဖြစ်နဲ့ခန့်အပ်ခဲ့ပြီးတိုင်းမှု၅ဦးနေရာမှာလူသစ်တွေကိုခန့်အပ်ခဲ့ကြောင်းဖော်ပြထားပါရဲ့ရှင
်။မန်အင်ဂျင်နိုင်တင်ဆက်သွားတာဖြစ်ပါတယ်။ခုနောက်မှာရှမ်းပြည်နယ်နယ်စပ်ဒေသမှာကြက်သိန်းပေါင်း10000ချီတန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေနဲ့ဆက်တွေကိုဩဂတ်စ်လ24ရက်နေ့ကဖမ်းဆီးခဲ့တာပါ။တာချီလိတ်မူရစ်တပ်ဖွဲ့စုကစီမံချက်တွေချပြီးဖမ်းဆီးဖို့ဆက်လက်ဆောင်ရွက်နေတာဖြစ်ပါတယ်။အသေးစိတ်ကိုမန်အေးမာကပြောပြပေးမှာပါ။
ကျမ်းပင်နယ်တာချီလိတ်မြို့နယ်ဝမ်ကြောက်လုံကျေးရွာမှာကြက်သိန်းပေါင်း10000ကျော်တန်ဖိုးရှိတဲ့မူရစ်ဆေးဝါးတွေနဲ့အတူမူရစ်ဆေးဝါးထုတ်လုပ်ရမှာအသုံးပြုတဲ့ဆက်ဆက်ပစ္စည်းတွေမူရစ်ဆေးဝါးထုတ်လုပ်တဲ့ဆက်တွေကိုအစိုးရသိလက်ထက်ဒုတိယအကြိမ်ရက်တရာစီမံချက်အတွင်းမှာဖမ်းဆီးရမိခဲ့ကြောင်းတာချီလိတ်မူရစ်တပ်ဖွဲ့စု30ကတာဝန်ရှိသူရဲအုပ်အောင်ကျော်စိုးကအခုလိုပြောပြပါတယ
်။ဟိုအစိုးရသိလက်ထက်လက်ရှိတဲ့ကျွန်တော်တို့ပထမရက်တရာရှိတယ်ဒုတိယရက်တရာရှိတယ်ဒုတိယရက်တရာမရောက်ခင်ကွန်နီမှာကျွန်တော်တို့ဒီဒီနာထဲမှာပေါ့နော်ဟောကလဆင်းရဲကြီးရတယ်30နာရီကြီးစီမံလေးချပြီးတော့ကျွန်တော်တို့ကဒီလေရင်တန်တက်တယ်လေရင်လေးနဲ့ပူပေါင်းပြီးတော့ကျွန်တော်တာဂက်ကိုရှင်းဝင်မြင့်တယ်ဆောင်းတဲ့နေရာမှာသူ့လိုဒီစေကစဉ်းစားခြင်းနဲ့ထုတ်လုပ်တဲ့ဆက်တွေကခိုင်ရရတာဖြစ်ဒီကျွန်တော်တို့ကစစ်မှတ်နေရင်ရောက်ပြီးတော့စုစည်းဆောင်ရတာပေါ့နော်စစ်မှတ်မင်းစီဝါကြောင့်များနဲ့ကျွန်တော်ဒီစီစီကြောင့်နေရတဲ့ဆက်အကောင်းလုံးအပြည့်စုံနဲ့တော့အခြားဆက်ဆက်ကြီးကြီးကျွန်တော်သတိရမယ်ဘာသတိရမယ်ဆိုတော့တံမောတော့ချက်သိန်းပေါင်း1000ဝန်းကျင်လောက်လောက်ရှိ
အခုဖမ်းမိတဲ့အထဲမှာစိတ်ကြွဆေးတွေသာမကစိတ်ကြွဆေးထုတ်လို့ရမှာအသုံးပြုတဲ့ကဖင်းနေနဲ့ဆက်ဆက်ပစ္စည်းတွေကိုလည်းဖမ်းမိခဲ့တယ်ဆိုပြီးရဲအုပ်အောင်ကျော်စိုးကပြောပါတယ်2016ခုနှစ်ထဲမှာတော့စိတ်ကြွဆေးထုတ်လုပ်တဲ့ဆက်တွေဖမ်းဆီးမိတာဟာပထမဆုံးအကြိမ်ဖြစ်ပြီးစိတ်ကြွဆေးအလုံးရေပေါင်း65သိန်းလောက်ဖမ်းဆီးမိခဲ့ပြီးဇန်နဝါရီလကနေဩဂုတ်လအထိဖမ်းမိခဲ့တဲ့မူရစ်ဆေးဝါးနဲ့ပတ်သက်လို့အမှုများစွာရှိခဲ့တဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ။
2016ထဲမှာကျွန်တော်တို့ဇန်နဝါရီတရနေ့ရနေကဩဂုတ်လ20နှစ်မှ4နှစ်တိပေါ့နော်။သူ့ဘောအမှုပေါင်း90ပေါ့နော်။ကျွန်တော်တို့ဆက်စီရပြီးတက်ဆက်ဘာစနေမှာ4ကိုကျွန်တော်တို့အရေးကြီးဆောင်ရနေတယ်။တက်တင်းကျွန်တော်ထင်ပါတယ်ဟိုကောင်းရောဖိုးတောင်းနေတော့ရှိရင်ကျွန်တော်မင်းရသေးတော့ချန်ပီယံပေါင်းကြည့်။ဒီကစီစားစင်တော့တော်တော်များပါလေဒီနေ့ထဲမှာဆို2016ကျွန်တော်တို့ဖေဖော်ဝါရီလထဲမှာဒီပါခုစီစဉ်ခဲ့မှာပေါ့နော်။ဒီကားကြီးကိုကျွန်တော်တို့စီစဉ်ဆောင်နေတဲ့ခါမှာ60နဲ့မှ3ဒင်းဆိုလို့မိရပါတော့65ဒင်းအဲ့လိုကြီး65ဒင်းကျန်ပေါ့နော
်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက် ချင်းတွေကိုဖော်ပြထားပါတယ်အဲ့ဒီအစီရင်ခံစားရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဗိတ်ထုတ်လုပ်မှုဒုတိယအများဆုံးနိုင်ငံဖြစ်နေဆဲဖြစ်ပြီးမူရစေဝါတွေကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့မူရစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့မူရစေဝါတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားဖော်ပြခဲ့တာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစေဝါတိုက်ဖြတ်ရာမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတောင်းပြန်ထားသလိုဒီနှစ်ပိုင်းအတွင်းမှာစိတ်ကြွစေပြအများအပြားကိုလည်းမူရစေဝါတိုက်ဖြတ်ရေးတပ်ဖွဲ့စုတွေနဲ့အတူနေမြေကအာဏာပိုင်တွေကပူးပေါင်းပြီးဖမ်းဆီးခဲ့တာတွေလည်းရှိနေပါတယ်ရှင
်မအေးမှာပြောပြခဲ့တာပါအခုနိုင်ငံတကာစောင်းမားတွေကိုဆက်ပါမယ်မကြသေးခင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်ထိုင်းအစိုးရနဲ့တောင်ပိုင်းတောင်ကျန်းသူတွေကြားမှာမကြခင်ပြုလုပ်ဖို့ရှိနေတဲ့ငြိမ်းချမ်းရေးအလားအလာမိမ့်မိန်လာနေပါတယ်။လူသွားလာများတဲ့စိတ်ကန်းအပန်းဖြေစခန်းတွေမှာဘုံခွဲတိုက်ခိုက်တာတွေကိုကြည့်ရင်တောင်ကျန်းသူတွေကအကြမ်းဖက်တိုက်ခိုက်မှုတွေကိုသူတို့တောင်ပိုင်းဒေသအပြင်နေပယ်ချဲ့ထွင်လာနေပြီလားဆိုတာစဉ်းစားစရာပါ။ VOA သတင်းတောက် Ron Corbin ဘန်ကောက်မြို့ကနေပေးပို့တဲ့သတင်းလွှာကိုဦးကျော်စံတာကတင်ဆက်ပေးသွားတာပါရှင်။
ထိုင်းနိုင်ငံတောင်ပိုင်းနယ်စပ်ဖြစ်တဲ့ယာလနရာဇီဝပတနီနဲ့ဆွန်ဂလဆိုတဲ့နယ်လေးနယ်မှာတောင်ကျမ်းမှုအကျမ်းဖက်မှုတွေဆော့ချာရေးအတော်သင့်အောင်မြင်နေပြီလို့ထိုင်းဆိုရကပြောနေတာပါဒါပေမဲ့ထိုင်းနိုင်ငံအစ္စလာမ်ရေးဌာနကပတ်ခွန်ပရိယာခွန်ကတော့မကြသေးခင်ကဖြစ်ပေါ်ခဲ့တဲ့အကျမ်းဖက်မှုတွေဟာမေးရမသေးချာမှုတွေအစ်စ်ပေါ်ထွက်လာစီပြီးညဉ့်ညံရေးဆွေးနွေးပွဲအလားအလာအတွက်တန်ပြားဖြစ်စရာတွေတွေ့လာရတယ်လို့ဆိုပါတယ်
ဩဂုတ်စနေရဘုံခွဲမှုတွေအထိတောင်ကျန်းသူအဖွဲ့တွေဟာစစ်စစ်ညီနိုင်ရေးကိုလိုလားနေခဲ့ကြတာပါဒီဘုံခွဲမှုတွေဘာကြောင့်ဖြစ်လာရတယ်ဆိုတာကျွန်တော်နားမလည်နိုင်ပါဘူးအစိုးရပြောသလိုပါပဲအရင်နဲ့မတူတဲ့အခြေအနေသစ်တရဖြစ်လာပါတယ
်အစိုးရနဲ့ခွဲထွက်ရေးစုပေါင်းအဖွဲ့ဖြစ်တဲ့မာရာပတနီတို့ဟာလာမယ့်စက်တင်ဘာ2ရက်မှာညီညာရေးဆွေးနွေးဖို့စီစဉ်ထားတာပါသို့တော်လည်းအကြမ်းဖက်မှုတွေဆက်လက်ဖြစ်နေရင်တော့ညီညာရေးဆွေးနွေးမှာမဟုတ်ဘူးလို့ထိုင်းဒုတိယဝန်ကြီးချုပ်ပရာဝစ်ဝန်ဆူဝန်ကဆိုပါတယ်အစ်စ်ဖြစ်ပေါ်လာတဲ့အကြမ်းဖက်မှုတွေကိုကင်တွယ်ဖို့အထူးဝန်ကြီးအဖွဲ့တစ်ဖွဲ့ကိုတောင်ဖွဲ့စည်းရမယ်လို့သူကထောက်ခံတင်ပြထားပါတယ်။တကယ်တော့အစိုးရကညီညာရေးစကားပြောလာတာသူတို့ရဲ့စီရင်ဆွဲမှုဟာဗျောင်ပြန်လုပ်လိုက်တာဖြစ်တယ်လို့ထိုင်းလူခွင့်ရေးရှင်နေဆွန်ဆိုင်ဟောမလာအောင်ကဆိုပါတယ်။ပြီးခဲ့တဲ့အောက်ဂလာစနေနေ့မှာဘုံခွဲမှုတွေဖြစ်ပေါ်ခဲ့တဲ့အချိန်အထိလွန်ခဲ့သောနှစ်နှစ်တာကာလလုံးစစ်တပ်ဟာသူတို့ရဲ့တင်းကျပ်တဲ့လူမျိုးရေးစနစ်အောင်မြင်တယ်ဆိုပြီးယုံကြည်စိတ်ရှမှုရှိနေခဲ့တယ်လို့ဆိုပါတယ်။
သူတို့ကညီညာရေးဖြစ်စဉ်ကိုတောင်ရပ်ပစ်ခဲ့ကြတာပါအထက်ကအမိန့်နဲ့ချမှတ်ထားတဲ့မူဝါဒအတိုင်းပါပဲလူညုံရေးမူဝါဒကြီးကြပ်တာအကောင့်ထဲဖော်တာတွေစတဲ့တောင်ပိုင်းညီညာရေးဖြစ်စဉ်အဆင့်ဆင့်မှာပါဝင်ပတ်သက်မှုအားလုံးရပ်ဆိုင်းသွားခဲ့ပါတယ
်ထိုင်းတောင်ပိုင်းမွတ်စလင်ခွဲထွက်ရေးတောင်းကျမ်းမှုကြောင့်2004-2005စပြီးလူပေါင်း6000ကျော်သေဆုံးခဲ့ရပြီးနောက်ထပ်ထောင်နှင်းချီပြီးတော့လည်းထိခိုက်ဒဏ်ရာရရှိခဲ့ရပြီးဖြစ်ပါတယ်တောင်ကျန်းသူတွေဟာကိုပိုင်အုပ်ချုပ်ခွင့်ပုံမူရရှိရေးကိုတောင်းဆိုနေပြီးအစိုးရကအစဉ်တိုင်းညှဉ်းဆန်လာခဲ့တာပါ။အစ္စလာမ်ရေးရာဌာနကပါခွန်ကတော့ညီညာရေးဆွေးနွေးဖို့ကိစ္စကိုမဖြစ်မနေဆက်လုပ်တင်တယ်လို့ဆိုပါတယ်
။ကျွန်တော်အမြင်မှာတော့ဆွေးနွေးမှုတွေဆက်လုပ်တင်ပါတယ်။ဒါပေမဲ့အတိုက်ခံဖြစ်တဲ့တခြားတစ်ဖက်မှာဘယ်သူကအဓိကလဲ။ဘယ်သူနဲ့ဆွေးနွေးရမလဲဆိုတာကျွန်တော်အတိအကျမသိပါဘူး
။အခုဖြစ်ပေါ်လာတဲ့အကြမ်းဖက်မှုအစ်စ်တွေဟာရသားတွေကိုအထုနှင်းနာစေတယ်တစ်ချိန်တည်းမှာပဲစစ်တပ်ဘက်ကလည်းလူခွင့်ရေးချိုးဖောက်မှုတွေစီနေတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြနေကြပါတယ်လူခွင့်ရေးရှင်တွေဆွန်ဆိုင်အောင်လာအောင်ကတော့အကြမ်းဖက်မှုကြာစင်းသွားဖို့အတွက်စစ်တပ်အနေနဲ့လူခွင့်ရေးကိုပိုပြီးအလေးထားဖို့လိုအပ်တယ်လို့ယူဆကြောင်းပါတယ်ခင်ဗျာ
ဦးကျော်စံသာတင်ဆက်သွားတာပါမကြခင်မှာတော့အမေရိကန်အမျိုးသမီးများဒန်းတူခွင့်ရေးနေ့အကြောင်းတင်ဆက်ထားတဲ့အမျိုးသမီးကဏ္ဍနဲ့အတူမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းလေ့လာကြဖို့ရှိပါတယ်ရှင်တော်တော်ရှင်များရှင် VOA ကအခုလိုထုတ်လွှင့်နေတဲ့ Radio Season တွေပါဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့တစ်ချိန်နဲ့တစ်ပြိုင်နဲ့တိုက်ရိုက်နားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ပါရှင်2016ခုနှစ်ဩဂတ်လ29ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီး9နာရီအထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာသတင်းစာအစီအစဉ်ပါဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေထဲကအမျိုးသမီးကဏ္ဍမှာဆိုရင်တော့
In 1920, they won that right. We ratified the 19th Amendment.
American အမျိုးသမီးတွေဒန်းတူအခွင့်အရေးရရှိဖို့ကြိုးပမ်းခဲ့တဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းသိပ္ပံနဲ့နည်းပညာကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါ။အခုပြောသွားတဲ့အစီအစဉ်တွေထဲကအရင်ဆုံးတော့ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေကိုမတ်နန္ဒာချန်းနဲ့ဒေါ်ခင်မျိုးသက်တို့ကပြောပြပေးသွားမှာပါ။
ရိုဟင်ဂျာအရေးဖြစ်ရှင်းမှုတမိုင်းဝင်ကြိုးပမ်းမှုမှာကိုဖီအနန်ဦးဆောင်မှုမြန်မာတောင်းဆိုဆိုတဲ့ခေါင်းစဉ်နဲ့ Financial Times သတင်းမှာစောင်းမရှင်မိုက်ကပီးကခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဘက်ကအခိုင်အမာရပ်တည်ပေးခြင်းမရှိဘူးဆိုပြီးနိုင်ငံတကာဝေဖန်မှုတွေခံရတဲ့ဒေါအောင်ဆန်းစုကြည်ကကိုဖီအနန်ဦးဆောင်တဲ့ကိုဦးပါအချံပေးကော်မရှင်ကိုဖွဲ့စည်းခဲ့တဲ့အကြောင်းနဲ့အစချီထားပါတယ်။မွ슬င်စန့်ကျင်ရေးယူဆမျိုးရှိကြတဲ့ဗုဒ္ဓဘာသာအစွန်းရောက်တွေရှိတဲ့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဒီပြဿနာအပေါ်သူတို့အမြင်တွေကိုပြောကြဖို့အစိုးရကတရားဝင်ဖိတ်ခေါ်ခဲ့တဲ့ပထမဆုံးနိုင်ငံတကာအကြံပေးသူတွေပါဝင်တဲ့ကော်မရှင်ဖြစ်ပြီးဒါဟာနောက်လာတဲ့အမေရိကန်ပြည်ထောင်စုကိုနိုင်ငံခေါင်းဆောင်တဦးအနေနဲ့ပထမဆုံးတွားရောက်မဲ့ခီးစဉ်တွင်ဝေဖန်သံတွေရောသွားအောင်ချိန်ကိုက်လှုံ့ဆော်တာဖြစ်တယ်လို့ဆောင်းပါရှင်ကထောက်ပြပါဗျ။ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ထိတ်တန့်ရရှိဦးဝင်းထိန်ကတော့နိုင်ငံသားသားဖြစ်ဖြစ်မဖြစ်ဖြစ်တိုင်းပြည်မှာစစ်မှန်တဲ့ငြိမ်းချမ်းရေးအတွက်နိုင်ငံတကာမှာအရေးပါတဲ့ကိုဖီအာနန်ရဲ့အကြံဉာဏ်လိုအပ်တယ်လို့ပြောကြားထားတာကိုလည်းဆောင်းပါးမှာကိုကားဖော်ပြထားပါတယ်။ဒါပြင်ကော်မရှင်ကိုဖွဲ့စည်းလိုက်တဲ့အကြောင်းအစိုးရရဲ့ကြေညာချက်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုရှောင်ထားပြီးအမျိုးသားရဲ့အစွန်းရောက်တွေကရိုဟင်ဂျာလို့ခေါ်တဲ့သူတွေကိုလည်းတိုက်ခိုက်တတ်ကြတာရိုဟင်ဂျာတော်တော်များများနိုင်ငံသားဖြစ်ခွင့်မဲပေးခွင့်အလုပ်လုပ်ခွင့်တွေညှင်းပယ်ခံထားရတာကိုလည်းဆောင်းပါးရှင်ကထောက်ပြထားတာပါ။အခုရခိုင်ပြည်နယ်အကြံပေးကော်မရှင်မှာဦးဆောင်သွားမဲ့မစ္စတာအာနန်ကတော့2006ခုနှစ်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်အနားယူချိန်ကစလို့ပဋိပက္ခဖြည့်ရှင်ရေးနဲ့မူဝါဒရေးရာအကြံပေးရမှာထင်ရှားတဲ့ပုံကိုယ်တူဖြစ်တယ်လို့ညီကုန်းချုပ်ရေးသားထားတဲ့ဆောင်းပါးကို Financial Times မှာဖတ်ရှုနိုင်ပါတယ်ရှင်
။ပင်လုံမှာတဒတ်တအားပါဝင်သင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့တောက်ကြံနေထုတ် DVB မှာရေးသားသူကတော့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီပါ။နှစ်ရှည်လာများလှုပ်ဆောင်နေရတဲ့မြန်မာငြိမ်းချမ်းလုပ်ငန်းရှင်ရဲ့နောက်ဆုံးအဆင့်ဖြစ်တဲ့27ရာစုပင်လုံညီလာခံကိုလာမယ့်ပို့တဖူးနေ့စတင်တော့မှာဖြစ်ပြီးဒါဟာတိုင်းဒေသသွေးစီးမှုထိမ့်မှတ်တွေနဲ့ပြည့်နေတဲ့အချိန်လို့အစချီထားပါတယ်။1948မှာလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ကြားသဘောတူညီမှုရခဲ့တဲ့ပထမဆုံးပင်လုံညီလာခံမှာဒေါ်ဆန်းစုကြည်ရဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းကမြန်မာကိုယ်စားလှယ်တွေကိုဥဆောင်ခဲ့တာဖြစ်ပြီးပင်လုံဟာမြန်မာနိုင်ငံသားတွေရဲ့ရင်ထဲဆွဲနေတဲ့ဖြစ်ရပ်တစ်ခုလို့ထောက်ပြပါတယ်။အခုပင်လုံညီလာခံထပ်ပြီးကျင်းပတော့မှာမို့ဒါဟာမြန်မာနိုင်ငံသားတွေနှစ်ပေါင်းများစွာတောင့်တနေတဲ့ပြုပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်သုံးချတဲ့အနေနဲ့အားလုံးပါဝင်ကြဖို့တိုက်တွန်းထားတာပါအခုကျင်းပမဲ့ညီလာခံမှာအဓိကစိန်ခေါ်မှုကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးဆွေးနွေးပွဲစကဝိုင်းမှာထိုင်နိုင်ဖို့ပဲဖြစ်တယ်လို့ဆိုပါတယ်အခုလက်နက်ကိုင်အဖွဲ့၃ဖွဲ့ဟာတနင်္ဂနွေလုံးတိုင်းတန်တဲ့အပြည့်အရေးသဘောတူညီချက်အတွက်ဆွေးနွေးပွဲမှာပါဝင်ခွင့်မရတယ်လို့ပင်လုံညီလာခံမှာဘယ်ပုံပါဝင်နိုင်မယ်ဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူးတဲ့နိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေဖြစ်လာစေတဲ့တိုက်ပွဲတွေဆက်ပြီးမဖြစ်စေဖို့ဒီ၃ဖွဲ့ပါနိုင်ဖို့အရေးကြီးတယ်လို့ဆိုပါတယ်ဒါ့အပြင်မြန်မာနိုင်ငံအဓိကလူခွင့်ပြဿနာတွေကလူနည်းစုရေးမြေသိမ်းရာသိမ်းအရေးတွေဦးစားပေးဖြည့်ရှင်းဖို့နဲ့လူမှုလူ့အဖွဲ့အစည်းတွေလူငယ်တွေရဲ့ကဏ္ဍတွေဦးစားပေးပြီးငြိမ်းချမ်းရေးရှိတည်ထောင်အောင်ကြိုးစားဖို့လိုပါတယ်။လူခွင့်ဆိုင်ရာအခြေခံရပိုင်ခွင့်တွေကိုဒီငြိမ်းချမ်းလုပ်ငန်းရှင်မှာလှည့်လည်ရှုထားတာတွေ့ရတဲ့အတွက်ရပိုင်မဲ့လူတော့တဲ့ညီလာခံအမိအ мян ပြင်ဆင်ပေးဖို့လည်းတိုက်တွန်းထားပါတယ်။ဒီညီလာခံဟာပထမခြေလမ်းမဲ့ရှိသေးပေမဲ့အရေးပါကြောင်းနဲ့27ပင်လုံညီလာခံမတိုင်ခင်အရေးပါတဲ့ကဏ္ဍတွေဘယ်လိုပြင်ယူရဲငြိမ်းချမ်းလုပ်ငန်းရှင်ဆိုတာဘယ်လိုလုပ်ရမလဲဆိုတာတွေမြန်မာကနေကဘာကူပြနိုင်တဲ့အခွင့်အလမ်းတစ်ခုရခဲ့တာလို့လည်းရေးသားထားပါတယ်။
ကမ္ဘာသတင်းတွေထဲကမြန်မာသတင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်။ဒေါ်လလတန်ကအစီအစဉ်တင်ဆက်ထားပါတယ်။
ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ to swallow swallow ကမျိုးချတာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white ဒီပေကတော့လူတူအနေနဲ့လက်ခံမှုခက်ခဲတာကိုဆလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံမှုခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ?
Hard to swallow
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမ်းနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြတာဖြစ်ပါတယ်။အခုအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးနေပါတယ်။အရင်ဆုံးနားဆင်ကြရမှာကအမျိုးသမီးကဏ္ဍဖြစ်ပါရဲ့ရှင်။ဒီကဏ္ဍမှာဆိုရင်တော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့တဲ့နေ့ဟာလွန်ခဲ့တဲ့96နှစ်ဒီကနေ့ဩဂတ်စ်လ26ရက်နေ့ဖြစ်ပါတယ်။ဒီနေ့ကို Women Equality Day လို့သတ်မှတ်ပြီးသမရအဆက်ဆက်ကဂုဏ်ပြုခဲ့ကြတာဖြစ်ပါတယ်။အမေရိကန်အမျိုးသမီးတွေအနေနဲ့မဲပေးပိုင်ခွင့်ကို1920ခုနှစ်မှာလွတ်တော်ကနေဖွဲ့စည်းပုံဥပဒေပြင်ဆင်ချက်19အရအတည်ပြုပေးခဲ့တာဖြစ်ပါတယ်။အခုဆိုရင်အမေရိကန်အမျိုးသမီးတွေတန်းတူခွင့်ရရှိဖို့အကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတမိုင်းမှာတည်ထင်တဲ့အထင်ကရစွမ်းဆောင်ချက်တွေအကြောင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလှတန်းကတင်ဆက်ထားပါရရှင
် You can bend but never break me cause it only to make me more determined to achieve my final goal and I come back even stronger
and so today I am very proud to designate it as America's newest national monument the Belmont Paul Women's Equality National Monument right here
ဒီအင်ဂျီကိုဘယ်လ်မန့်ပေါ်အမျိုးသမီးများတန်းတူအခွင့်အရေးသမိုင်းဝင်အဆောက်အဦအဖြစ်သတ်မှတ်တဲ့အကြောင်းကျွန်တော်ဒီကနေ့ဂုဏ်ယူစွာကြေညာပါတယ
်အဲ့ဒါကတော့သမရဥပမာက NWP ကအမေရိကန်အမျိုးသမီးများပါတီဌာနချုပ်ဖြစ်တဲ့ Belmont Paul ကိုအမျိုးသမီးများတန်းတူအခွင့်အရေးသမိုင်းဝင်အဆောက်အဦဖြစ်တဲ့ကြောင်းဒီနှစ်ဧပြီလကဖွင့်ပွဲအခမ်းအနားမှာကြေညာသွားခဲ့တာဖြစ်ပါတယ်။ဒီအဆောက်အဦကြီးဟာ NWP ပါတီစတင်တည်ထောင်ခဲ့တဲ့1929ခုကစလို့ပါတီရဲ့ဌာနချုပ်ဖြစ်ခဲ့တာပါ။ဒီအဆောက်အဦအနေနဲ့သမိုင်းဝင်ခဲ့တာကတော့အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့မျိုးသမီးများတန်းတူအခွင့်အရေးကိုကြိုးပမ်းခဲ့တဲ့ဌာနချုပ်ဖြစ်လို့ပါပဲ။ခုခါမှာအမေရိကန်သမိုင်းမှာလာမယ့်နိုဝင်ဘာလကျင်းပမယ့်ရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသောအမျိုးသမီးသမ္မတဖြစ်လာနိုင်မယ့်အခြေအနေဟာလမ်းပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ခုလိုမျိုးသမီးများအခွင့်အရေးတိုးတက်မှုတွေရှိပေမဲ့လို့လေလွန်ခဲ့တဲ့1900ခုနှစ်များတုန်းကတော့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများမဲပေးပိုင်ခွင့်မရှိခဲ့ကြတဲ့အတွက်ကြောင့်လေထိုစဉ်ကအမျိုးသမီးကြီးတွေဘယ်လိုကြိုးပမ်းခဲ့ကြပါသလဲ။သမ္မတဥပမာပြောခဲ့တာကတော့
These women first organized in 1912 with little money but big hopes for equality for women all over the world.
1912ခုနှစ်တုန်းကဒီအမျိုးသမီးတွေဟာလက်ထက်ငွေသိမ့်မရှိခဲ့ကြပေမဲ့မျှော်မှန်းချက်တွေကကြီးမားကြပါတယ်။ကဘာတော်အမျိုးသမီးတွေအတွက်တန်းတူအခွင့်အရေးရရှိကြဖို့ဖြစ်ပါတယ်။သူတို့အမျိုးသမီးတွေပိုင်ဆိုင်ပစ္စည်းတွေအမွေဆက်ခံပိုင်ခွင့်တွေကိုယ်အစိုးရကိုယ်တင်မြောက်ပိုင်ခွင့်ရှိဖို့ကျောင်းတွေတက်ကူတွေမှာတန်းတူအခွင့်အရေးရရှိဖို့လုပ်ငန်းခွင်မှာတန်းတူအခွင့်အရေးရရှိမှုနဲ့တန်းတူလစာခံစားခွင့်စသဖြင့်တို့ဖြစ်ပါတယ်။ဒီကျပြန့်လှတဲ့ရည်မှန်းချက်တွေကိုအောင်မြင်နိုင်ဖို့ရာဒီမိုကရေစီစနစ်မှာအမျိုးသမီးများပြောဆိုပိုင်ခွင့်ရရှိဖို့ကပထမခြေလှမ်းဖြစ်တယ်လို့သူတို့ကနားလည်ထားကြတာဖြစ်ပါတယ
်။ Belmont အင်ဂျီကို1929ခုက NWP အမျိုးသမီးများဌာနချုပ်အဖြစ်အမျိုးသမီးများအခွင့်အရေးလှုပ်ရှားသူပြင်ခဲ့ပုဂ္ဂိုလ်တူဦးဖြစ်တဲ့အပြင် ပါတီရဲ့ဥက္ကဋ္ဌဟောင်းလေးဖြစ်တဲ့ Elver Bondman အကူအညီနဲ့ဝယ်ယူခဲ့တာဖြစ်ပါတယ်။ဒီဌာနချုပ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့ကြသူတွေနဲ့ခေါင်းဆောင်ကတော့ Alice Paul ဖြစ်ပါတယ်။ Alice Paul နဲ့ပတ်သက်လို့တမရက
Their leader Alice Paul was a brilliant community organizer and political strategist.
သူရဲ့ခေါင်းဆောင် Alice Paul ဟာလူမှုရေးမှာထူးချွန်သူဖြစ်တဲ့အပြင်နိုင်ငံရေးပရိယာလည်းကြွယ်ဝလှသူဖြစ်ပါတယ်။သူကနိုင်ငံတော်ရှိအမျိုးသမီးတွေကိုရောအမျိုးသားတွေကိုပါအတူတူတိုက်ပွဲဝင်ကြဖို့ဖိတ်ခေါ်ခဲ့ပါတယ်။သူတို့ကအင်ဖြူရောရှစ်မှာတပတ်9ရက်စလုံးဆန္ဒပြခဲ့ကြပြီးမဲပေးပိုင်ခွင့်ကိုစတင်တောင်းဆိုခဲ့ကြပါတယ်။သူတို့တွေဟာဝိုင်းလောင်ခံရ၊ပြစ်တင်ခံရ၊အဖမ်းခံရ၊ရိုက်နှက်ခံရတယ်လို့အစံကခံဆန္ဒပြတာတွေလည်းသူတို့လုပ်ခဲ့ကြပါတယ်။ဒီလိုအခက်အခဲတွေရင်ဆိုင်နေရတဲ့ကြားကအမျိုးသမီးကြီးငယ်တို့ဟာမဲပေးပိုင်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်
။မြို့သီးများမဲပေးပိုင်ခွင့်ရရှိခဲ့တဲ့ဗြိတိန်နိုင်ငံကနေဌာနီအမေရိကန်နိုင်ငံကို1910ခုနှစ်ကပြန်လာခဲ့တဲ့ Alice Paul ဟာပင်ဆယ်ဗေးနီးယားတက္ကသိုလ်မှာဘောဂဗေဒပါရဂူဘွဲ့ကိုရရှိပြီး1912ခုနှစ်မှာအမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ဦးဆောင်ခဲ့တဲ့အတွေ့အကြုံလေး1920ခုအောက်ကူလာမှာမြို့သီးများမဲပေးပိုင်ခွင့်ကိုရရှိခဲ့တာဖြစ်ပါတယ်။တမရဥပမာက
In 1920 they won that right. We ratified the 19th amendment. But the suffragists
1920ပြည်နှစ်မှာအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိခဲ့ကြပါတယ်။လွှတ်တော်ကဖွဲ့စည်းပုံဥပဒေပြင်ဆင်ချက်ကိုအတည်ပြုလိုက်ပါတယ်။ဒါပေမဲ့အမျိုးသမီးများမဲပေးပိုင်ခွင့်အတွက်ဆက်လက်တိုက်ပွဲဝင်ခဲ့ကြသူတွေကဒါနဲ့မယောင်ရဲပါဘူး။ဒီသမိုင်းဝင် Belmont အင်ဂျီကိုပြောင်းလာပြီးဆက်ကြိုးပမ်းခဲ့ရပါတယ်။လွှတ်တော်နဲ့သိပ်မဝေးလာတဲ့ဒီအင်ဂျီမှာသူတို့တွေဟာမင်ကွန်းတွေရေးကြဥပဒေမူကြမ်းတွေရေးဆွဲကြပြီးကျမ်းမာတန်းလူအခွင့်အရေးရရှိဖို့လွှတ်တော်ကိုဖိအားပေးခဲ့ကြပါတယ်။ကုလသမဂ္ဂပဋိညင်စာရင်းကြီးမှာအမျိုးသမီးများအခွင့်အရေးကိုထည့်သွင်းဖို့1964ခုပြည်သူ့အခွင့်အရေးအတည်ပြုဖို့လွှတ်တော်မှာအမျိုးသမီးတွေဝင်ရောက်ရွေးချယ်ခံဖို့ကြိုးပမ်းခဲ့ကြပါတယ်။ဒီအင်ဂျီဟာအမျိုးသမီးများတန်းတူအခွင့်အရေးရရှိရေးကြိုးပမ်းလှုပ်ရှားမှုတွေရဲ့ဆုရဖြစ်ခဲ့ပါတယ
်။ Belmont Paul အမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိတဲ့တမိုင်းဝင်အဆောက်အဦမှပြတိုက်ဖွင့်ထားပြီးထိုစဉ်ကအမျိုးသမီးများလှုပ်ရှားခဲ့တဲ့တမိုင်းဝင်ပစ္စည်းများဓာတ်ပုံများစသဖြင့်တို့ကိုပြသထားတာဖြစ်ပါတယ်။အဲ့ဒီပြသထားတဲ့ပစ္စည်းတွေနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့စံတပြခဲ့ကြစဉ်ကင်ဆောင်ခဲ့ကြတဲ့စာတမ်းတွေလည်းပြသထားတာတွေ့ရပါတယ်1973ခုကထိုစဉ်အမေရိကန်သမ္မတ Woodrow Wilson ကိုစန္ဒပြခဲ့ရမှာအသုံးပြုခဲ့တဲ့သမ္မတထံတောင်းဆိုတဲ့စာတမ်းပါချက်လက်တွေနဲ့ပတ်သက်လို့ Belmont Paul ပြတိုက်တာဝန်ခံတဦးပြောပြခဲ့တာကတော
့ Mr. President, it is unjust to deny women a voice in their government.
သမ္မတကြီးရှင်နိုင်ငံကိုအုပ်ချုပ်တဲ့အစိုးရကိုတင်မြှောက်ရမှာအမျိုးသမီးများရဲ့အခွင့်အရေးကိုပိတ်ပင်တာဟာမတရားပါဘူးအစိုးရကတော့အမျိုးသမီးတွေမွေးထားတဲ့သားတွေကိုတော့စစ်ထဲကိုဝင်ခိုင်းထားတာဖြစ်ပါတယ်လို့ရေးသားထားတာဖြစ်ပါတယ်ထိုစဉ်ပထမကမ္ဘာစစ်တုန်းကပြည်သူတွေကအစိုးရကိုမဝေဖန်ရဲကြဘူးဒါကြောင့်ခုလိုစာတမ်းတွေဟာသမ္မတကြီးကိုတာဝန်ယူစေဖို့ပြက်ပြက်သားသားတောင်းဆိုမှုပါပဲကျမတို့ရဲ့သားတွေကိုတော့စစ်ထဲဝင်စေပြီးတခြားနိုင်ငံတွေကိုစားဒဏ်သူအခွင့်အရေးရရှိဖို့လွတ်လပ်ဖို့တိုက်ပွဲဝင်ခိုင်းတာကျမတို့နိုင်ငံမှာတော့ဒီလိုအခွင့်အရေးမရှိပဲတခြားနိုင်ငံတွေမှာသွားတိုက်ပေးနေတာဘယ်လိုတရားပါမလဲစသဖြင့်ထိုစဉ်ကအမျိုးသမီးတွေထောက်ပြခဲ့ကြတာကိုပြတိုက်တာဝန်အမျိုးသမီးကရှင်းပြခဲ့တာဖြစ်ပါတယ်ခုလိုအမေရိကန်အမျိုးသမီးများမဲပေးပိုင်ခွင့်ရရှိဖို့ Alice Paul ကမတိုင်ခင်1848ခုနှစ်တည်းကကြိုးပမ်းခဲ့ကြတာဖြစ်ပါတယ်Molly McGregor ကတော့ NWHB လို့တူကောက်ခေါ်တဲ့အမျိုးသမီးများတမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးရဲ့မတ်တီသူဦးဖြစ်ပါတယ်။သူရဲ့ပြောပြချက်ကတော
့ Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆီယမတွေဟာဆီယတွေနဲ့ဒန်းဒူလာစာရရှိရေးအတွက် 1839ခုနှစ်ကစလို့ထိုစဉ်ဆီယာမာလီဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သူများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘတ်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်အလစ်စဘတ်ကေဒီစတန်တန်ကတော့ဘယ်သူပါလဲMiss McGregor.
The major personality at Seneca Falls was a woman.
Seneca Falls, a myo tami nya dan tu akwin ye yashi mu san ya ni la ga ma, adika swan saung ga de pauku ga ro Elizabeth Cady Stanton phit par de. Tu ga ro Seneca Falls jinya saranji ko ye swe ga tu phit pi, ai jinya saranji ma tu ga American pioneer ni ne English colony let out ka ni lut let ye yashi bo san na shi de lo a myo tami nya ka le lut let ye ne ko che daw paw ko yet di lo de san na shi ja ra phit par de lo ai di jinya sa ne ma ye da ka ba de
ku lo 1848 ku ni ka sa lo Susan B Anthony ne Elizabeth Cady Stanton lo myo tami a chu daw saung wi ye chu ba mu chaung 1860 ku ni ma Wyoming ပြည်နယ်မှာမြို့သူများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင် 1920 ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သူများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
Cause it only serves to make me
Dollar la tan season tin sat khaya phit par shin aku sat pi lo taip ban ne ni pinya kana ko na sin ja ma ba do khin myo tat ka season tin sat thara phit par de
Angkor la 24 ye ni ma lu 30 song pi shin yang umwe ne bagan phaya patu ya ne chi pi pyo pyet khaya de 6ငလင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံငလင်းကော်မတီအတွင်းမှဒေါက်တာမျိုးတန့်ကိုမေးမြန်းပြီးတင်ပြပေးမှာပါအခုလှုပ်ခဲ့တဲ့ငလင်းနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဘယ်လောက်ထိတက်ရောက်မှုတွေရှိလဲမြန်မာနိုင်ငံဒီငလင်းကော်မတီကနေပြီးတော့တိုင်းတာထားတဲ့တွေ့ရှိချက်ပေါ့လေအဲ့ဒါလေးနည်းနည်းပြောပြပေးပါ
ငလင်းကော်မတီကတော့ကျွန်တော်တိုင်းတာနိုင်တဲ့ဆက်ကတော့မရှိပါဘူးသို့တော်လည်းပဲကျွန်တော် reference လုပ်တဲ့ဒီ USGS ကဒေတာနဲ့ရောတော့ကျွန်တော်ရဲ့ပြည်တွင်းပေါ့ဟို DMH ကဒေတာတွေရောအရာဆိုလို့ရှိရင်တော့ဒီ6ကဲအနောက်ဖက်ပေါ့အဲကီလိုမီတာ20ကျော်ကနေဟိုပြုတ်ပြီးလှုပ်တာပေါ့6.8နဲ့ပေါ့ညီရောက်နဲ့ကတော့ကီလိုမီတာ85ပတ်ဝန်းကျင်လောက်ကနေပြီးတော့ဘူပြုတ်ပြီးလှုပ်တာပေါ့လှုပ်တဲ့ဖြစ်စဉ်ကအိန္ဒိယမြေထူးချက်နဲ့ဒီဗမာမြေထူးချက်နဲ့ပေါ့တိုးဝင်နေတဲ့ဖြစ်စဉ်ကြောင့်လှုပ်တယ်ဆိုတဲ့အခါကျတော့ကျွန်တော်တို့မြန်မာနိုင်ငံကိုကျွန်တော်အရှိဘက်နောက်ဖက်ပိုင်ပြီးတော့ပြောမယ်ဆိုလို့ရှိရင်ရှန်ကုန်းမြေမြင့်ဒေသကလွယ်လို့ပေါ့မြန်မာနိုင်ငံအလဲပိုင်းနဲ့အနောက်ဖက်ချိုင်းဒေသတော်တော်များများမှာဒီငလျင်ခံစားရမှာပေါ့ဆိုတော့ epicenter area ဟိုငလျင်လှုပ်တဲ့ဘိုးချက်မှာတော့ပူပြီးပျက်စီးဆုံးရှုံးမှုတွေရှိနိုင်တယ်လို့ channel ဒေသတွေမှာတော့သူနဲ့အထိုက်လျောက်ပေါ့နောက်ဆုံးပျက်စီးဆုံးရှုံးမှုမရှိတော့မှပဲငလျင်လှုပ်တာတော့40-45 second ကနေ10 minute မီးပါးထိခံစားရနိုင်တာပေါ့အဲ့တော့ဒီငလျင်ကြောင့်မလို့မြန်မာနိုင်ငံအနောက်ဘက်ခြမ်းနဲ့အလဲပိုင်းနဲ့အနောက်ဘက်ခြမ်းဒေသတော်တော်များများတော့ခံစားရလိမ့်မယ်တခြားနေရာတွေမှာပျက်စီးဆုံးရှုံးမှုရှိနိုင်မယ်ပေါ့
ဟုတ်ကဲ့ငလျင်မျိုးတွက်ချက်တိုင်းတာတဲ့ခါမှာငလျင်ရဲ့အနက်ပေါ်မှာမူတည်ရောနှစ်အပိုင်းချဘလောက်မှာတခါပြန်ပေါ်လိရှိတယ်ဆိုပြီးဆရာတို့တွက်ချက်တာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗောနော်အခုငလျင်ကအရင်တုန်းကဘာငလျင်နဲ့ပတ်သက်ပြီးတော့ဟိုထပ်ပြီးတော့ပေါ်လာတဲ့ငလျင်မျိုးလဲနောင်ထပ်ပေါ်ဖို့ဘယ်အချိန်လောက်မှာထပ်ရှိသေးလဲဒီလိုမျိုးပြန်ရခုနှစ်ဝန်းကျင်ရှိတာဗောနော်အဲ့ဒါလေးနည်းနည်းပြောပြပေးပါစမ်း
အခုလုံးလုံးစေအလုံးတော့ကျွန်တော်လည်းအသေးစိတ်လေ့လာမှုတော့မလုပ်ရသေးဘူးဗောနော်အဲ့မဲ့လက်တလို့ကျွန်တော်တို့တွေ့ရှိတဲ့ဟာအရာဆိုရင်တော့ဒီငလျင်ရဲ့ဗဟုချက်ကသူက1985ကလုတ်ခဲ့တဲ့ပကံငလျင်ရဲ့ဗဟုချက်နဲ့ကျွန်တော်သိပြီးတော့မဝေးလောက်ဘူးပေါ့1985ပကံငလျင်ကလည်းပဲပြင်းအားကျွန်တော် 6.8 ပေါ့တချို့ကတော့လည်းခွန်ပဝင်းကျင်လောက်ခွန်ကျော်ကျော်လောက်ရှိတယ်လို့လည်းနောက်ပိုင်းဟိုအပြည့်စီတွေကိုပြန်ပြီးတော့ resurvey လုပ်တဲ့အခါကျတော့ပြောတာတွေရောရှိတာပေါ့တော်တော်လည်းပဲ anyway ပေါ့ 6.8 နဲ့ပကံငလျင်ကလုတ်ခဲ့တဲ့အပိုင်းနဲ့ပေါ့အခုလုတ်ခဲ့တဲ့အပိုင်းနဲ့ဒီဒီတပိုင်းနဲ့ညာဖြစ်နေမလားပေါ့ဟိုတိတ်တော့မဝေးတော့တဲ့ခါကြောင့်လေဟိုရစရာရှိလာတာပေါ့1985အပိုင်းကနေပြန်ထုတ်တဲ့သဘောမျိုးလားပေါ့တိုးတော့လည်းပဲဟို confirm လုပ်ဖို့ရတာတော့ကျွန်တော်အသေးစိတ်တော့ဆက်ပြီးတော့လေ့လာမှုတွေတော့လုပ်အောင်ပါပေါ့1985ကပြန်ပြီးတော့လှုပ်တယ်ဆိုလို့ရှိရင်အခုက2016ဆိုတဲ့ခါကြတော့နေပေါင်း50ကျော်မှပြန်ပြီးတော့လှုပ်တဲ့သဘောလို့ကျွန်တော်ယူဆလို့ရတာပေါ့ဟိုဘာပဲဖြစ်ဖြစ်ဒါလောလောဆယ် ရာကြီး preliminary ပေါ့လေအကျိုးတွေ့ရှိချက်ညာကျွန်တော်သုံးသပ်ထားကြည့်တာပေါ့အသေးသေးလေးလာမှုတွေပြန်လုပ်ပြီးတဲ့အခါဆိုရှင်တော့ဟုတ်မဟုတ်ကျွန်တော်ပြန်ပြီးသုံးသပ်ရမှာပေါ့
မြန်မာနိုင်ငံအလေတဲ့မှာစကိုင်းပြည့်ရွေးကြီးရရှိနေတယ်ဒီစကိုင်းပြည့်ရွေးကလည်းအများရန်ရွေးရှားနေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာငလျင်တွေလှုပ်တယ်လို့လူတွေကအများအသိထားကြတော့လေဒါကြောင့်ဘယ်တော့ဆက်သွဲရှိလဲနည်းနည်းပြောပြပေးပါ
အခုလှုပ်တဲ့ငလျင်နဲ့စကိုင်းပြည့်ရွေးနေရတော့ပိတ်ဆက်သွဲမရှိဘူးဗျဟိုဒီငလျင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့ဒီအနောက်ဘက်ပိုင်းကပေါ့အဲ့တော့ဖြစ်နိုင်ဖို့များတာကတော့ဒီ subduction zone ပေါ့နော်Indian plate နဲ့ Burma plate နဲ့ subduction zone ကဖြစ်ဖို့များတယ်ဆိုတော့စကိုင်းပြည့်ရွေးနေတဲ့အသေးဆက်သွယ်မရှိပါဘူ
း subduction zone ကိုအများသိအောင်ပြောမယ်ဆိုလို့ရှင်ဒီကြောက်ချက်ထူကြီးတွေကတစ်ခုတည်းကိုနောက်တစ်ခုကတိုးဝင်တဲ့အနေထားပေါ့နော
်အဲပေါ့ India မြေထုချက်ကနေပြီးတော့ Burma မြေထုချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထုချက်နှစ်ခုတွန်းထိုးထိတွေ့နေတဲ့အနာသက်မြင်းတစ်လျှောက်ကပေါ့လုတ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ငလျင်တစ်ခုလှုပ်ပြီးလို့ရှင်ဒီ after shocks လို့ခေါ်တဲ့ဒီနောက်ဆက်တွဲငလျင်တွေလှုပ်လို့ရှိတယ်လို့အများအသိထားပါတယ်ဆိုတော့ဒီနောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်တော်များများကတော့ after shock တွေလာတာများတာပေါ့ဆိုတော့ဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 13လုံက 6.9 နဲ့လှုပ်သွားတယ်ဒါလည်းဒီကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း subduction zone ကဖြစ်တာပဲလေ April ဟာ13ရက်နေ့ပေါ့ဒီကလီးဝါနဲ့ဒီမုံရွာလမ်းအလေတဲ့လောက်မှာထင်ပါတယ်တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ဆိုတော့လာမယ့်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
နောက်ဆက်တွဲငလျင်တွေလည်းလှုပ်နိုင်သေးတယ်ဆိုတော့ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
မင်းချောပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပျက်စီးဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့သတိထားရမှာပေါ့ပကံကြောင့်နမူနာပြိမဲ့ဆိုရင်ဇီတိပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစနာတွေပေါ့တူတူတွဲလောင်ကျန်နေတဲ့ဟာမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့ after show လှုပ်တဲ့အချိန်နဲ့တွားကိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့ဒီမျိုးပျက်စီးလက်စားအဆောက်အုံတွေပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံငလျင်ရဝင်းတဲ့ကြတဲ့နိုင်ငံတနိုင်ငံဖြစ်တော့သူသတိထားမဲ့နေရာလေးတွေရွေးပေးပါ
အခုနောက်ပတ်ကျန်ကလှုပ်တဲ့ငလျင်တွေကတော့အရင်ကလည်း 7.78 စသဖြင့်လှုပ်ထားတာ၄ရှိတယ်ပေါ့တူတူလည်းပဲ record တွေမှာတော့ဒီပျောက်ပျက်စီးမှတ်တမ်းတင်ထားတာလည်းမရှိဘူးနောက်ဆုံးသိတာတော့ကျွန်တော် 1985 1962ဒါမျိုးငလျင်တွေလောက်ဖြစ်တာပေါ့ဟိုဒါရီယာလည်းပဲတကယ်ဟိုလူဦးရေတိတ်မရှိတဲ့နေရာမျိုးတွေချင်းပြည်နယ်တို့သခိုင်းတိုင်းရောက်ဖက်ပိုင်းတို့ကချင်းပြည်နောက်မြောက်တို့ရခိုင်ပြည်နယ်ရဲ့နောက်ဘက်ပိုင်းတွေတို့ဒီနောက်ဘက်ချမ်းကလုံမဲ့ subduction zone ကလှုပ်ခဲ့ရင်ပေါ့ဒါပေမဲ့တကယ်အလေးထားစရာကောင်းတာကဒီမြန်မာနိုင်ငံရဲ့ပေါ့အဓိကမြို့ကြီးတွေဟိုရန်ကုန်လို့မန္တလေးတို့စကိုင်းတို့ပဲခူးတို့ပေါ့နောက်တစ်ခါနေပြီးတော့ပါဝင်ပေါ့ဒီအဓိကကြတဲ့မြို့တွေအားလုံးကစကိုင်းပြည်ရဲ့အပေါ်နဲ့နီးတဝိုင်းမှာရှိနေတယ်ဆိုတဲ့ခါကျတော့စကိုင်းပြည်ရလည်းပဲ2012တပေးချင်းငလျင်လှုပ်တဲ့အပိုင်းကလွဲလို့ပေါ့ကျန်တဲ့အပိုင်းတွေတော်တော်များများတည်းငလျင်လှုပ်နိုင်ကြီးအလားအလာကလည်းနည်းနည်းများတယ်ဆိုတော့အဲ့လိုမျိုးလူနေထက်တဲ့မြို့တွေကပုံပြီးတော့တောင်မှကျွန်တော်သတိထားပြင်ဆင်ဖို့ကောင်းနေတယ်လို့သုံးသပ်တာ
ဒေါက်တာမျိုးတန်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်
ပန်နီးပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင
် American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာအခုလစောစောပိုင်းတုန်းကအီရန်နိုင်ငံမှာအီရန်နိုင်ငံသားဆွန်နီမွတ်စလင်နှစ်သားစင်ကိုအစုလိုက်ပြုံလိုက်တုတ်တင်ခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးနိုင်ငံတကာကအကဲခတ်တင်တဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကအထူးစိုးရိမ်မှုဖြစ်ရကြောင်းထုတ်ဖော်ပြောကြားကြပါတယ်။အဲ့ဒီလိုတုတ်တင်ခဲ့သူတွေတဦးချင်းစီနဲ့ပတ်သက်လို့အ ਨੇ ချင်းလောက်သာသိရပေမဲ့သူတို့အားလုံးမဟုတ်တော့မှအများစုဟာခတ်လူမျိုးစုနယ်ဝင်တွေဖြစ်ကြပြီးဂိုဟာဒက်အချင်းထောင်မှာထိမ့်သိမ်းခံထားရသူတွေဖြစ်ပါတယ်။သူတို့ကိုအစိုးရကအကြမ်းဖက်မှုကျူးလွန်သူတွေအဖြစ်စွပ်စွဲခံထားရသူတွေဖြစ်ပါတယ်။သူတို့ကိုဖျားသခင်ပေါ်ရန်လိုတဲ့ရာဇဝဲမှုကျူးလွန်သူတွေအဖြစ်ရေးယူထားတာဖြစ်ပါတယ်။ဒီအကျဉ်းသားတွေကိုနှင်းပန်းနှိပ်စက်ပြီးတော့ဖြောင်းကျက်ပေးခိုင်းတယ်။သူတို့ကိုအချိန်တို့အတွင်းလျှို့ဝှက်ပြီးတော့မျက်တာမှုမရှိဘဲတရားစီရင်ခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ ရာဇဝတ်မှုစွဲချက်ကလည်းရှုပ်ထွေးပြီးတော့တိကျမှုမရှိဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးဇာအစ်ရာအက်အယ်ဟူစင်ကပြောဆိုလိုက်တယ်လို့စွပ်စွဲခံရသူတွေရဲ့ရပိုင်ခွင့်နဲ့အခွင့်အရေးတွေကိုလည်းမျက်ကွယ်ပြုထားတဲ့အတွက်မျှတတဲ့တရားစီရင်ခြင်းမဟုတ်တာကြောင့်တရားမျှတမှုမရှိဘူးလို့ဆိုပါတယ်။အီရန်နိုင်ငံမှာအောက်တိုဘာ၂ရက်နေ့ကပြုလုပ်ခဲ့တဲ့အကျဉ်းသားတွေအစုလိုက်အပြုံလိုက်တေးတန်းစီရင်ခဲ့တဲ့လုပ်ရက်ဟာသူ့ရဲ့လူခွင့်ရေးလေးစားလိုက်နာမှုစံချိန်စံညွှန်းဟာရှက်ဖွယ်ကောင်းလောက်အောင်နှင်းကြနေတာကိုပြတာတာပဲဖြစ်တယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။အီရန်နိုင်ငံမှာဇန်နဝါရီလ၁ရက်နေ့ကစလို့အခုချိန်ထိလူပေါင်း230တဲ့မင်းကိုတေးတန်းအပြစ်ပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ဥပဒေတရတွေကိုနိုင်ငံတကာအဆင့်တန်းနဲ့ညီဖြစ်ဖို့ရန်ပေါင်းကူးပေးမဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ရေးမှာတော့လက်နှေးနေဆဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကနေမကြသေးခင်ကထုတ်ပြန်တဲ့ကမ္ဘာနိုင်ငံအသီးသီးရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာမှာအီရန်နိုင်ငံဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုယ်ပိုင်ခွင့်နဲ့စုယုံဝင်စတဲ့အရက်ဖက်ဆိုင်ရာလွတ်လပ်ခွင့်တွေကိုစိုးစိုးရွားရွားတင်းကျပ်ထားတယ်လို့ဖော်ပြထားပါတယ်။အီရန်ဆိုရဟာလူနည်းစုတွေဖြစ်ကြတဲ့ခတ်၊အာရတ်၊အဇရစ်၊ဘာလူချစ်စတဲ့လူမျိုးတွေအပေါ်ရွေချက်ရှိရှိနဲ့မမျှမတဆက်ဆံတာတွေရှိပြီးဖမ်းဆီးထားတာတွေ၊ကာလရှည်ကြာချုပ်နှောင်ထားတာတွေကိုတိလက်ရောက်နှင်းမနှိမ့်ဆက်တာတွေပြုလုပ်လေရှိပြီးလူနည်းစုတိုင်းသားတွေကိုတည်တံပေးကုမြတာတွေပြုလုပ်နေတယ်လို့အစိုးရခန်းစာမှာမှတ်တမ်းတင်ထားပါတယ်။အီရန်နိုင်ငံသားကတ်မျိုးနွယ်စုတွေအပေါ်အစုလိုက်အပြုံလိုက်တည်တံပေးကုမြတ်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအီရန်အစိုးရအနေနဲ့လူခွင့်ရေးကိုလေးစားကာကွယ်မှုပြုဖို့နဲ့တရားစီရင်မှုတွေမှာပွင့်လင်းမြင်သာမှုရှိဖို့တောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လက်ထောက်ပြောခွင့်ရသူမတ်တူနာကပြောပါတယ်။အီရန်နိုင်ငံရဲ့လူခွေပတ်တန်းနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကစိုးရိမ်မှုဖြစ်ရကြောင်းတဆိုင်မမတ်ပြောဆိုခဲ့သလိုကုလသမဂ္ဂရဲ့မူပေါင်းအတွင်းမှသာမကတခြားနေရာတိုင်းမှာလည်းဒီကိစ္စကိုမီးမောင်းထိုးအတိပေးပြောဆိုနေမှာဖြစ်တဲ့အကြောင်းမစ္စတာတူနာကမှတ်ချက်ပြုပြောဆိုခဲ့ကြောင်းပါခင်ဗျာ
။အမေရိကန်စိုးရိမ်ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်တော်ရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းကိုထပ်ပြီးသတိပေးချင်ပါတယ်ရှင် VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာအသတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကြီးညာပေးပါမယ်ရှင်
ဦးထင်ကျော်ဟာအိန္ဒိယသမ္မတပရဏပ်မူခါဂျီရဲ့ဖိတ်ကြားချက်နဲ့အိန္ဒိယ၄နိုင်ငံ၄ရကြာခီးစဉ်ကိုဒီကနေ့စနေနေ့မှာစတင်မှာဖြစ်ပါတယ်။ဒါကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်မှာပရမဆုံးအကြိမ်ဖြစ်တဲ့နိုင်ငံခေါင်းဆောင်တူအိန္ဒိယနိုင်ငံကိုတွားရောက်တာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ဟာလည်းမကြာခင်လတွေအတွင်းအိန္ဒိယမှာကျင်းပမဲ့ BIMSTEC ထိပ်သီးညီလာခံကိုတက်ရောက်ဖို့ရှိတယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းမှာဖွဲ့စည်းပေးလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှနိုင်ငံတကာပုဂ္ဂိုလ်တွေပါဝင်တာကိုရခိုင်မျိုးသားပါတီကကန့်ကွက်လိုက်ပြီးတခြားနိုင်ငံရေးပါတီတချို့ကလည်းဒီကော်မရှင်ပေါ်မှာစိုးရိမ်မကင်းဖြစ်ကြောင်းပြောကြားကြပါတယ်။ Syrian နိုင်ငံမှာ February လတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်မှာခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခု Syria ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ American နိုင်ငံခြားရေးဝန်ကြီး John Kerry ကတောက်ကြနေမှာပြောပါတယ်။ဒါပေမဲ့ American နဲ့ Russia တို့ဟာပိုးပြီးရေရှည်တည်တံ့နိုင်မဲ့သဘောတူညီချက်အစ်စ်တစ်ခုရဖို့အရေးပိုးပြီးနှိမ့်ဆက်လာပြီလို့ပြောပါတယ်။ India နိုင်ငံမှာအဓိကစိန်ခေါ်မှုတစ်ခုအနေနဲ့ရင်ဆိုင်နေရတဲ့ Solar ဆွမ်းအင်ထုတ်လုပ်ရေးကိုအထောက်ကူဖြစ်စေနိုင်တဲ့ Solar Tree လို့ခေါ်တဲ့ Solar တစ်ပင်ကို India သိပ္ပံပညာရှင်တွေတီထွင်ကြပါတယ်။နေရောင်ခြည်ကနေဆွမ်းအင်ဖြစ်တဲ့ပြောင်းလဲနိုင်မဲ့ Solar ပြားတွေကိုတမနိနဲ့လှုပ်ထားတဲ့တစ်ကိုင်းတစ်ခက်တွေပေါ်မှာတင်ထားတာမို့ Solar ပြားတွေထားဖို့အတွက်နေရာတိတ်မယူဘဲနေရောင်ခြည်ကနေလျှက်စစ်ဓာတ်အားကိုထောက်ယူနိုင်တာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနေ့အစီအစဉ်ထုတ်လို့ရင်းမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fallon ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်တာရှင်ပေါင်းကျက်မှရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.